Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းခါသမယရွှင်လန်းချမ်းမြေ့ကြပါစေရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေ2015ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေနနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါကျမကတော့နနာချက်မှာသတင်းတွေကိုဥဆက်မိုးဝေနဲ့အတူကြီးညာပေးမှဖြစ်ပါတယ်ရုရှားကပြစ်လုခဲ့တဲ့ cruise ဒုံးကျည်တွေဟာစီးရီးယားကပြစ်မှတ်တွေစီကိုမရောက်ဖဲအီရန်မှာပြတ်ကျသွားခဲ့တယ်လို့အမေရိကန်အရာရှိတဦးကပြောဆိုလိုက်ပါတယ်အောက်လွတ်တော်ဥက္ကဋ္ဌရာထူးအတွက်ရှင်ပြိုင်ပွဲကနေထိတ်တန့် Republican အထက်လွတ်တော်အမတ်တဦးနှုတ်ထွက်သွားပါတယ်ဒီအကြောင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြောပြသွားမှာဖြစ်ပါတယ်ရှင
်ကောင်းပါပြီမနက်နာရီဂျနီဗာကုလသမဂ္ဂလူခွင့်ရေးကောင်စီမှာတော့မြန်မာလူထုအခြေပြုအဖွဲ့အစည်းတွေကမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဘာတွေတင်ပြဆွေးနွေးနေကြပါသလဲ
ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလဲရေးနိုင်ငံရေးအရဖန်ဆီးပြီးတော့เนาะအကျဉ်းချခံရတဲ့သူတွေနဲ့လူခွင့်ကာကွယ်စောင့်ရှောက်သူတွေကလေးခွင့်ရေးနဲ့ပတ်သက်ပြီးတော့နောက်ကအမျိုးသမီ
းဒါကတော့မြန်မာ UPR Foreign ရဲ့ကိုယ်စားလှယ်တဦးဖြစ်သူဦးအောင်မျိုးမင်းက VOA ကိုပြောသွားတာပါရှင်သတင်းအစီအစဉ်အပြီးမှာအပြည့်အစုံတင်ပြပေးမှာပါအဲ့ဒီနောက်တစ်ဆက်သေးသတင်းတော်တအူးတရားစွဲခံရတဲ့အကြောင်းနဲ့ရေဘေးဒုက္ခသည်တွေရဲ့ပြန်လည်ထူထောင်ရေးမှာအစိုးရရဲ့ထောက်ပံ့မှုတွေအားနည်းချက်တွေရှိနေတဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီနောက်တော့ကျန်းမာရေးကဏ္ဍနဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန္နန္ဒချမ်းနဲ့ဦးစံမိုးဝေတို့ကပြောပြပါအောင်ရှင်
။ Caspian Peninsula စစ်သည်မော်တွေကနေပြစ်လုခဲ့တဲ့ Russia Cruise ဒုံးကျည်လေးဆင့်ဟာစီးရီးယားနိုင်ငံကပြစ်မှတ်တွေစီကိုမရောက်ဖဲအီရန်မှာပြတ်ကျသွားခဲ့တယ်လို့အမေရိကန်အရာရှိတဦးက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။ထိခိုက်ပျက်စီးမှုနဲ့ပတ်သက်လို့တော့မသိရသေးဘူးလို့လည်းပြောပါတယ်။ရုရှားနိုင်ငံဟာလေကြောင်းကဘုံကျဲတိုက်ခိုက်မှုတွေနဲ့အတူစီးရီးယားမှာသူတို့ရဲ့လေကြောင်းစစ်ဆင်ရေးကိုဗုဒ္ဓဟူးနေ့ကစတင်အရှိန်မြှင့်ခဲ့ပြီးစီးရီးယားစစ်တပ်ရဲ့အဓိကမြေပြင်ထိုးစစ်ကိုစစ်ကူပေးတဲ့အနေနဲ့ပထမဆုံးအချိန် Caspian Peninsula ကနေ Cruise ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာဖြစ်ပါတယ်။ရုရှားအရာရှိတွေကတော့ IS အဖွဲ့ပြစ်မှတ်17ခုကိုသင်္ဘောတွေကနေ cruise ဒုံးကျည်26ဆင်းနဲ့ပြစ်ခတ်ခဲ့ရမှာအရက်သားတွေထိခိုက်သေဆုံးမှုမရှိဘဲလိုချင်တဲ့ပြစ်မှတ်တွေကိုဖျက်ဆီးပစ်နိုင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ရုရှားရဲ့စစ်ရေးလှုပ်ရှားမှုတွေဟာစိုးရိမ်စရာကောင်းလောက်အောင်တိုးလာနေတာကိုထောက်ပြခဲ့ပြီးတဲ့နောက် NATO အဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg ကအလျင်မြန်တုံ့ပြန်နိုင်မဲ့တပ်ဖွဲ့ဝင်အင်အားနှစ်ဆတိုးပြီးစစ်တီ4000အထိတားရှိဖို့ကိုမဟာမိတ်တွေကြားကြာတာပရိနေမှာသဘောတူခဲ့ကြောင်းပြောဆိုခဲ့ပါတယ်။ Syria ပြည်တွင်းစစ်မှာရုရှားရဲ့ပါဝင်ပတ်သက်မှုကိုအဓိကထည့်သွင်းဆွေးနွေးခဲ့ကြတဲ့ Brussels က NATO ကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးမှာ NATO အတွင်းရေးမှူးချုပ်ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ
်။ Republican Party ကထိန်းချုပ်ထားတဲ့ American ပြည်ထောင်စုအောက်လွှတ်တော်ရဲ့တပါတိအဖြစ်ရွေးချယ်ခံဖို့အတွက်ရှင်ပြိုင်တဲ့နေရာမှာဥဆောင်နေသူကကြာတာပရိနေမှာမျှော်လင့်မထားပဲဝင်မပြိုင်တော့ဘူးဆိုပြီးတော့ပြောဆိုလိုက်တဲ့အတွက်ရွေးချယ်ရေးမှာဝယုံသုံးကားဖြစ်သွားခဲ့ရပါတယ်။ကယ်လီဖိုးနီးယားပြည်နယ်ရဲ့လွှတ်တော်အမတ်ကီဗင်မက်ကာတီဟာအောက်တိုဘာလကုန်မှာတာဝန်ကနေအနားယူတော့မယ်လွှတ်တော်တဘာပတိဟောင်းဂျွန်ဘေနာရဲ့နေရာကိုအစားထိုးဖို့အတွက်အမတ်နေရာ435နေရာရှိတဲ့အောက်လွှတ်တော်က Republican အမတ်249ယောက်ထံကနေထောက်ခံမှုပေးဖို့အတွက်တောင်းဆိုထားတာပါ။အောက်တိုဘာလ29ရက်နေ့မှာကျင်းပမဲ့လွှတ်တော်မဲခွဲဆုံးဖြတ်မှုမှာပါတီကနေရွေးချယ်ဖို့အတွက်ထောက်ခံမှုအလုံးလောက်ရရှိထားပြီလို့မက်ကာတီကသူ့ကိုထောက်ခံသူတွေကိုပြောခဲ့ပါတယ်။ဒါပေမဲ့နောက်ထပ် Republican လွှတ်တော်အမတ်နှစ်ဦးဖြစ်တဲ့ Utah ကအမတ် Jason Jeffers နဲ့ Florida က Daniel Webster တို့ကလည်းသူတို့ရဲ့မဲဆန္ဒနယ်တွေမှာအလားတူပြောဆိုခဲ့ကြပါတယ်။တခြား Republican Party ဝင်တွေကသူ့ပေါ်ဆန့်ကျင်မဲ့ပြီးခဲ့မယ်ဆိုရင်မက်ကာတီရဲ့အောင်မြင်မှုရဖို့အတွက်ရှုပ်ထွေးစရာတွေဖြစ်လာနိုင်စေပါတယ်။သူတို့သုံးစလုံးဟာသူတို့ကိုသူတို့ရှေးဥစွဲအယူဆရှိသူတွေလို့ပြောကြပါတယ်။ဒါပေမဲ့လွှတ်တော်အတွင်း House of Caucus ဆိုတဲ့အဖွဲ့ငယ်ရဲ့ရှေးဥစွဲအယူသီးသူ40လောက်က Webster ကိုရွေးချယ်ဖို့ပြောနေပါတယ်။မက်ကာတီကဝင်ရောက်ရှင်းပြမှာမဟုတ်တော့ဘူးလို့ပြောဆိုလိုက်ပြီးတဲ့ကြာတာပတင်းတွေအတွင်းပါတီတွင်Caucus အစည်းအဝေးကျင်းပချိန်မှာသူ့ရဲ့လှုပ်ဖော်ကံပတ်တွေအလုံးအံ့အားသင့်သွားခဲ့ရတယ်လို့ဆိုပါတယ်
ကဘာဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌ Sepp Blatter နဲ့သူ့နေရာမှာဆက်ခံမှုအလားအလာရှိနေသူတို့ကို FIFA ရဲ့ကျင့်ဝတ်ဆိုင်ရာကော်မတီကတာဝန်ကနေရပ်ပေါင်း90ဆိုင်းငံ့လိုက်ပါတယ်။ Blatter နဲ့ဥရောပဘောလုံးဖွဲ့ချုပ် UEFA အကြီးအကဲ Michel Platini တို့ကိုကော်မတီကနေကြာသပတေးနေ့ကအရေးယူလိုက်တာဖြစ်ပြီး2011ခုနှစ်မှာ Platini ကိုဒေါ်လာ2သန်းပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဆွစ်ဇာလန်အစိုးရရှေ့နေတွေက Blatter ပေါ်ရာဇဝတ်ကြောင်းနဲ့အမှုဖွင့်စစ်ဆေးခဲ့တာသတင်းနဲ့ပတ်မပြည့်ခင်မှာပဲအခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။ Blatter အနေနဲ့အခုချိန်မှာဖွဲ့စည်းကိုကိုစားပြုပြီးဘာတောင်းဝန်မှမပေးနိုင်ဘူးလို့လည်း FIFA ကပြောပါတယ်။ Blatter ရဲ့အကျိုးဆောင်ရှေ့နေတွေကတော့ကော်မတီဟာ Blatter ဘက်ကအထောက်အထားတင်ပြခွင့်မပြုတဲ့အတွက်ကိုစီကန်းကိုကိုတိုင်လိုက်နာဖို့ပြက်ကွက်ခဲ့တယ်လို့တုံ့ပြန်ခဲ့ပါတယ်။ဆွစ်ဇာလန်အစိုးရရှေ့နေချုပ်ကကင်တွယ်နေတဲ့အမှုနဲ့ပတ်သက်လို့နားလည်မှုလွဲမှားပြီးအခုလိုယာရုကနေဆိုင်းငံ့တာဖြစ်တယ်လို့လည်း Blatter ရဲ့ရှေ့နေတွေကပြောဆိုခဲ့ပါတယ်။လောလောဆယ် Mr. Blatter ရဲ့နေရာမှာအာဖရိကဘောလုံးအဖွဲ့ချုပ်ရဲ့အကြီးအကဲအဖြစ်ကာလအတော်ကြာလှုပ်ဆောင်လာတဲ့ Issa Hayatou က FIFA ရဲ့ယာယီဥက္ကဋ္ဌအဖြစ်တာဝန်ယူထားမှာပါ။ Hayatou ကိုတိုင်ကလည်းမမမကန်ဆောင်ရွက်မှုတွေနဲ့အရင်ကနိုင်ငံတကာအိုလံပစ်ကော်မတီကနေအရေးယူတာခံခဲ့ရဘူးပါတယ်
။ပြီးခဲ့တဲ့ဩဂုတ်လအတွင်းကပြင်သစ်နိုင်ငံပိုင်ယထားသတိပေါ်မှာလက်နက်ကန်အကြမ်းဖက်သမားလူတန်တရာရှိသူကိုအင်အားသုံးပြီးတော့ဖမ်းဆီးပြီးခဲ့သူအမေရိကန်နိုင်ငံသား၃ယောက်ထက်ကတယောက်ဖြစ်တဲ့ Spencer Stone ဟာဗထုနေ့ညကကယ်လီဖိုးနီးယားပြည်နယ်စကရာမန်တိုမှာဓာတ်နဲ့အကျဉ်းများစွာထိုးခံခဲ့ရပြီးတဲ့နောက်အခုတော့သူ့ရဲ့အခြေအနေဟာပုံမှန်ပြန်ဖြစ်နေပြီဖြစ်တဲ့အကြောင်းအမေရိကန်လီတက်အရာရှိတဦးက VOA ကိုပြောဆိုပါတယ်။အငယ်တန်းလီတက်အရာရှိ Stone ဟာ Travis လီတက်အခြေစိုက်စခန်းအနီးကစခန်းမှာတာဝန်ထမ်းဆောင်နေသူဖြစ်ပြီးတော့သူ့ကိုအဲ့အနီးမှာရှိတဲ့ဒေသဆေးရုံတရုံကိုပို့ဆောင်ပေးပြီးဆေးကုသမှုခံယူစေခဲ့တဲ့အကြောင်းလီတက်ရဲ့ပြည်သူ့ဆက်ဆံရေးအရာရှိ Rose Richardson ကပြောပါရယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေပြုလုပ်လျက်ရှိကြောင်းလောလောဆယ်အချိန်မှာတော့သူ့ကိုတိုက်ခိုက်သူတွေဟာတူတူလားဓမ္မမှုအများနဲ့ဝမ်းပြီးတော့တိုက်ခိုက်တာလားဆိုတာတဲတဲကွက်ကွက်မသိရသေးဘူးလို့ Richardson ကပြောပါရယ်ကယ်လီဖိုးနီးယားမြို့တော်ရဲ့မြို့လယ်ကောင်နာမည်ကြီးအရက်ဘားတစ်ခုဒီမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းစတုန်းရဲ့ခန္ဓာကိုယ်အပေါ်ပိုင်းရေဝါကိုဓာတ်နဲ့ထိုးခံလိုက်ရတာဖြစ်တယ်လို့ရဲတပ်ဖွဲ့က NBC ရုပ်သံနဲ့တွေ့ဖက်ထားတဲ့ KCR ကိုပြောပါရယ်စတုန်းနဲ့သူ့ရဲ့တင်ငကြီးနှစ်ယောက်ဟာခီးတဲ့954ယောက်လိုက်ပါလာတဲ့ပြင်သစ်ပိုင်ယထားပေါ်မှာ AK-47 မောင်းပြန်တပ်နှက်နဲ့လူကာပစ္စတိုကင်ဆောင်ပြီးတော့ပြစ်ခတ်သူကိုမော်ရိုကိုနိုင်ငံဘွားအမျိုးသားတယောက်ကိုဩဂုတ်လ21ရက်နေ့ကဝမ်းပြီးတော့ဖမ်းချုပ်ပေးခဲ့ပါရယ်စတုန်းနဲ့သူ့ရဲ့တင်ငကြီးနှစ်ယောက်ကိုစက်တင်ဘာလအတွင်းပင်တင်ကောင်စစ်ဌာနချုပ်မှာဂုံးပြုခဲ့ပြီးကာကွယ်ရေးဝန်ကြီး Ash Carter ကစတုန်းကို Popular Heart Purple Heart စစ်ဖက်ဆိုင်ရာစုစည်းချီးမြှင့်ခဲ့ပါတယ
်။ UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်နိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်ဆွီဒင်နိုင်ငံစတော့ဟ ோம் မြို့နိုဘယ်ဆုရွေးချယ်ရေးကော်မတီကဒီနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဘယ်လာရုစ်နိုင်ငံသူစာနယ်ဇင်းသမားဆာဗလနာအလက်ဆီဗစ်ကိုချီးမြှင့်လိုက်ပါတယ်။သူ့ရဲ့အသံမျိုးစုံပါတဲ့ရေးသားချက်တွေကဒီကနေ့ခေတ်ရဲ့ဝေဒနာတွေရဲစွမ်းတက်တီတွေကိုထင်ရှားစေတဲ့တာဒကားတစ်ခုဖြစ်တာကြောင့်ရွေးချယ်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။အလက်ဆီဗစ်ဟာယူကရိန်းနိုင်ငံကရှာနိုဘိုင်းနျူကလ িয়ার ဆက်ရုံမတော်တဆဖြစ်ရကြောင်းလူတွေခံစားရတဲ့အကျိုးဆက်တွေ၊ဆိုဗီယက်အာဖဂန်ဆယ်နှစ်ကြာစစ်ပွဲ၊ဆိုဗီယက်နဲ့ဆိုဗီယက်ခေတ်လွန်ကာလသမိုင်းကြောင်းတွေနဲ့ပတ်သက်ပြီးစာအုပ်တွေရေးသားခဲ့သူကသူ့ရဲ့ရေးသားချက်အများစုဟာဗဇက်ရာဇဝင်နဲ့ကိုယ်တိုင်တွေ့ကြုံခဲ့ရသူတွေရဲ့အမြင်တွေပေါ်ချိန်ခံထားပါတယ်။ဘီလာရုစ်နိုင်ငံသားဖခင်နဲ့ယူကရိန်းနိုင်ငံသူမိခင်တို့ကနေသူ့ကိုယူကရိန်းနိုင်ငံအီဗန်နိုဖရန်ကီဗစ်မှာမွေးဖွားခဲ့တာပါသူဖခင်ကစစ်မှုထမ်းတပ်တန်းပြစ်ပြီးတဲ့နောက်မကြာခင်မှာပဲသူတို့မိသားစုတစုလုံးဘယ်လာရုစ်ကိုပြောင်းရွှေ့ခဲ့တာဖြစ်ပါတယ်ကောလိပ်ချောင်းပြီးတဲ့နောက်ပိုင်းသတင်းစာတိုက်တော်တော်များများမှာအလုပ်လုပ်ခဲ့ပြီးတော့ဆိုဗီယက်ဆန့်ကျင်ရေးအတိုက်ခံသတင်းသမားတဦးဖြစ်နေလဲထင်ရှားခဲ့ပါတယ်သူရရှိခဲ့ဘူးတဲ့ဆုတွေထဲမှာအခုနောက်ဆုံးရလိုက်တဲ့နိုဘယ်ဆုကတော့ဂုဏ်သိက္ခာအကြီးမားဆုံးဆုဖြစ်ခဲ့ပြီးတော့ဒီဆုကိုရခဲ့တဲ့14ယောက်မြောက်အမျိုးသမီးတဦးလည်းဖြစ်ခဲ့ပါတယ်
ဂျာမနီနိုင်ငံတို့ Volkswagen ကားကုမ္ပဏီရဲ့အမေရိကန်ထိပ်တန်းအမှုဆောင်အရာရှိချုပ်ကကားတွေရဲ့ကာဗွန်တန်းငွေထုတ်လွှတ်မှုအရှုပ်ထွေးပြဿနာနဲ့ပတ်သက်ပြီးတော့ဝန်ချတောင်းပန်လိုက်ပါတယ်။ Chutor Swain and CYA Comedy Shimoma, Jadavarini, Tussoyin, Mr. Michael Honga, Gulu, Yudazwa, Dauman Mare, Supido, Topian Lighter, Pipare, Di Piatana, Shu Twijo, American and Yamashide, Dizedo, Motoy, and CY, Nga, they know TK Kerava.
Data Rinia, Totom Yama, Migo Muri, Ponga Nide, Tipuani, Tommy Rigo, Waiwon Kuni, Nyanta Pebo, to Indonesia, Soyaga, Nanga, Mia Piatanga, Akuni, Duncan Hare, Lu, Indonesia, Tamraga, Pioso Lipare, Indonesia, Soya Nine, Akuni Yabo, Lu at the Cheni, Yoni, Lule, Choco, we look, Amyaga, Tija, Tamra, Choco, we do Ruga, Jadabrini, Madrin, out to go Pioso Garaba, Tam and Tommy Nematube, Shunon, do Museiri, Tama. Tommy
ရဲ့ကိုငြိမ့်တက်ရမှာအချိန်မြင့်ဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အာဂျင်တီးနားနဲ့ဘာစီလိုနာဘောလုံးအသင်းရဲ့ကျယ်ဝင်းတယောက်ဖြစ်တဲ့နာမည်ကျော်ဘောလုံးသမားလီယိုနယ်မက်ဆီနဲ့သူ့ရဲ့ဖခင်တို့ဟာအခွန်ငွေ၄နှစ်မှုသုံးမှုနဲ့စပိန်နိုင်ငံတရားရုံးမှာတရားရင်ဆိုင်နေရပါတယ်။သူတို့နှစ်ဦးဟာ
2019年2月1日，美国联邦调查局就公布查出来了。大家好，我是陈，The Voice of America，VOA。大家好，明年的春节，我们每位都要，那所有人的家庭里都要表达一下，你们那个马路口也出泡沫的，新鲜的片片的，乱乱说表述，思维困惑，偏偏谈谈，偏内内在，偏的路。 Geneva Luke Yi Kongsigo Yoni De, Nyama Ludu Chepu Puet, Tongsan Abuejo, Goza Pune, Nyama UPR Foreign Gap Yojale Bare, Dabin Nyama Soyani Ne, UPR Loco, Kore, Di Gula Damagaye, Luke Yi Sanya, Cheney, Bowman, Tongta, Sunupuema, Kadibu Tare, Darwin Wittiarigu, Lina, Gaunte, Pobugule, Through, Dai Don Light De Jangu, Sabiro, Nasimash. Susan Nangan, Geneva Mashire, Luke Yi Kongsi Tanajoma, Menega, Nyama UPR Foreign Kuzaleri Ha, Nangan Mao Lise Joga, Tantamandri, Kula Damaga, Yashirine, Dresobi, Nyama Nanganga Lukui, Chopamu Chinirigu, Swinri Gedaraba, Nyama Soya Baka, a Kuching tea, Tubin Bianle Jim Shire, Jang Yari Nepatabi, Adika, Dimpiagere, Jang, Nyama UPR Foreign Yep, Pioguinga Boku, Uam Yuminga, Vioigu Piobare.
The Pesibo Chica, we've been Jangle Yi, Nanga Yi, Ya, Pansi Piro.
เนาะจริงๆคันได้ตัวนี้เนี่ยลูกคุยกับสังสรรค์ตัวนี้กะเลขุนนี่เนี่ยปัดตะไปแล้วนอกจากอมยุตมีอีนอกไปลุละสอทุบพอเปล่าสู่กล้วยลุละสอบาตายีจิตตงกล้วยนอกจากงูยิ้นฐานนี่ดูเยอะๆอาจารย์เนี่ยดุขะเตเนี่ยสัญญาเนี่ย LGBT เจ้าเวกาลามาเลสิผิดปอนี่เดดีเมสซี่นี่มายุ่มุเกษตรนี่จํานวนเอาทอดเปล่าล่ะสิเดบาตายีโอจ้องปะพี่รอตะชู่ตอปาร์ตี้โยบมาไต่ไข่ตาดิดาดิโกบาตายีจ้องปะพี่รอเมสวยได้หามิวจํานวนดาดิจํานวนทอดเปล่าล่ะสิเดนอกตะคูก็รอดีอมยุตมีลุตตอกูซเลลาวนี่โกจํานวนเมสวยได้เฉยมาอาจารย์แผ่หมู่ลุกส่องนี่ได้อาจารย์ใหญ่จํานวนติ่มเป็ดล่ะสิบาเดอะไรดิก็รอ ဒီလက်ရှိအခြေအနေနောက်ပိုင်းမှာကျွန်တော်တို့ရပ်ပို့တင်ပြီးတဲ့ဒီမတ်လနောက်ပိုင်းမှာဖြစ်ပေါ်လာတဲ့အခြေအနေတွေကိုကျွန်တော်တင်ပြတာဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ကြားထဲမှာဘာတွေပါလဲဆိုလို့ရှင်တော့ရဲရွာအတွင်းမှာအကျန်းဖက်မှုတွေကြောင့်ကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေဘာသာရေးကိုယ်ကွယ်မှုအခြေခံပြီးတော့လှုပ်ရှားမှုတွေအဲ့ဒီရဲ့လှုပ်ရှားမှုတွေကရွေးကောက်ပွဲဘ ွင့်ရေးကာကွယ်ရေးဆောင်ရွက်နေတဲ့အဖွဲ့တွေကပြောပါတယ်။ကလေးစစ်သားစုဆောင်မှုနဲ့ကလေးငယ်တွေလူကုန်ကူးခံရမှုအပါအဝင်အခြားကလေးအခွင့်အရေးချိုးဖောက်ခံရမှုတွေအတွက်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေကိုမြန်မာအစိုးရဘက်ကမလုပ်ပေးနိုင်ခဲ့ဘူးလို့လည်းကလေးအခွင့်အရေးကာကွယ်ရေးဆောင်ရွက်နေတဲ့အစိုးရမဟုတ်တဲ့NGO အဖွဲ့15ဘွဲ့ရဲ့ကိုယ်စားလှယ်တဦးဖြစ်သူ United Against Child Trafficking တာဝန်ခံကိုရဲရင့်အောင်က VOE ကိုပြောပါရစေ
။ကလေးစစ်သားကိစ္စမှာဆိုရင်ဒီအစိုးရကတော့ဒီကလေးစစ်သားတွေကိုလွှတ်ပေးရတယ်ရောရှိတယ်ပေါ့နော်။ဟိုသူတို့နဲ့ဒီပြန်ပြီးမိသားစုပြန်အားတာတွေရှိပြီးဒါမှမဟုတ်လည်းဟိုအတူနော်ရှိတော့မယ်ဒီအစိုးရတပ်တွေမှာဒီနောက်ထပ်ကူဒီတိုင်းသားလက်နက်ကင်တပ်ဖွဲ့တွေမှာကလေးစစ်သားရှိအောင်မယ်။အခုလက်ရှိမှာဒီအစိုးရနဲ့ဒီညီညာရေးဒီဆွေးနွေးပွဲလုပ်နေတယ်အဲ့ဒီမှာသူတို့တွေမဆွေးနွေးဖြစ်တာကဒီ လက်နက်ကန်တောက်မှရှင်တွေခလစ်စတားကိစ္စဘယ်လိုလုပ်မဆိုရင်ထဲမသွင်းမစဉ်းစားတာကြီးရှိတော့အဲ့ဒါဒီခလစ်စတားတော့ကသူတို့ challenge ဘူးနော်ဒီစိန်ကောင်မှုတွေဖြစ်နေတော့ဒီခလေးကုသရောက်မှုနဲ့ပတ်သက်လို့ပြောရမယ်ဆိုတော့ဒီအစိုးရကတော့ဒီလှုပ်ဆောင်နိုင်ရှိပါတယ်ခလေးလူ့ဘဝမှုတားဆီးနေပတ်သက်လို့လှုပ်ဆောင်နေမှာဒီဟိုခလေးတွေတော့ဗောတီးတဲ့ဦးစားပေးလို့တာမရှိဘူးဒီဆက်ခလေးတို့ခိုင်မာတဲ့ဥပဒေပြဋ္ဌာန်းပြီးတော့ကာဝေဖို့ဆိုတဲ့အရာတွေတော့အကြံပေးတဲ့ဟာတွေတင်ပြခဲ့ပါတယ
်ဒါ့အပြင်တိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုကြောင့်ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်း3,000-4,000ကျော်ထိတိုးလာခဲ့တယ်လို့ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာဒုက္ခသည်ဥယျ 3,000 နီးပါးဟာနှစ်ပေါင်း30နီးပါးနေထိုင်နေရကြောင်းလဲမြန်မာ UPN Foreign ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အလားတူမြန်မာနိုင်ငံမှာစီးပွားရေးအခွင့်အလမ်းတွေပွင့်လာပေမဲ့တစ်ချိန်တည်းမှာပဲလေယာဉ်တွေကိုအတိအဓမ္မသိမ်းဆဲတဲ့ချိုးဖောက်မှုတွေပိုပြီးဆိုးရွားလာနေပြီးဒေသခံပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုလည်းချိမ့်ချောက်လာနေတယ်လို့အစီရင်ခံစာမှာရေးသားထားပါတယ်။ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံရဲ့တနိုင်ငံချင်းစီအပေါ်လေးနှစ်တစ်ကြိမ်ပြုလုပ်တဲ့ UPR လုပ်ငန်းစဉ်ဆွေးနွေးပွဲကိုနိုဝင်ဘာလ2ရက်နေ့ကနေ13ရက်နေ့အထိဂျနီဗာလူ့အခွင့်အရေးကောင်စီမှာကျင်းပမှာဖြစ်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာတော့အလှည့်ကြတဲ့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုသုံးသပ်ဆွေးနွေးကြမှာပါ။ဒါဟာဒုတိယအကြိမ်မြောက်ဖြစ်ပြီး2021ခုနှစ်ကပထမအကြိမ်ဖြစ်မြန်မာနိုင်ငံဟာ UPR မှာပါဝင်ခဲ့ပါတယ်။အဲ့ဒီတော့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာအစိုးရကသဘောတူညီခဲ့တဲ့လူ့ခွင့်ရေးဆိုင်ရာကတိပြုချက်အတော်များများကို၄နှစ်တာကာလအတွင်းလိုက်နာဆောင်ရွက်တာမျိုးမတွေ့ခဲ့ရဘူးလို့လည်းဥအောင်မျိုးမင်းကပြောသွားပါတယ်ရှင
်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်စိတ်တစ်ပိုင်းအဖြစ်၅နှစ်တာသမရတက်တမ်းမှာအစိုးရအုပ်ချုပ်ရေးရန်နေရာတိုးတက်ဖို့ကြိုးပမ်းခဲ့တယ်လို့နောက်လာမယ့်၅နှစ်မှာလည်းပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်အောင်အခြေခံဥပဒေမှာဖြစ်ဆက်သွားမယ်လို့သမရဦးသိန်းစိန်ကလာစင်မင်းကမှပြောကြားသွားပါတယ်။သမရဦးသိန်းစိန်လက်ထက်မှာပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်ဖို့ဘာတွေစွမ်းဆောင်နိုင်ခဲ့တယ်လို့သောရရှင်တွေယူဆကြပါသလဲ။ပြည်သူကိုဗဟိုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်နေတယ်လဲဆိုတာကိုစနစ်နည်းညတိုက်ရိုက်လေးလိုက်စစ်ဆင်မှဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5-4 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။
တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်ရှင်။ AOD တိုင်းပန်းတနော်မြို့နယ်မြဝရေကြီးကွင်းဒေသကလယ်သမားတွေပိုင်တဲ့လယ်မြေတွေကိုပြန်ရရေးစူးစမ်းကြတဲ့တောင်သူတွေနဲ့လယ်သမားတွေရဲ့တည်င်းကိုရယူခဲ့တဲ့တည်င်းတော်တအူးကိုဘယ်ပုံမှန်တွေနဲ့တရားစွဲဆိုထားတယ်လဲဆိုတာကိုတော့ VOA မြန်မာပိုင်းရဲ့တည်င်းတော်မအေးမာကတည်င်းပေးပို့ထားပါရရှင
်။ AR တိုင်းပန်းတနော်မြို့နယ်ထဲမှာရှိတဲ့မြဝရေကြီးကွင်းဒေသကကရင်လယ်သမားတွေပိုင်တဲ့မြေကိုအဲ့ဒီဒေသမှာရှိတဲ့ဖိုးလာမင်းကုမ္ပဏီကသိမ်းယူထားတာပါ။လယ်သမားတွေကတော့သူတို့ရဲ့ဘိုးဘွားပိုင်မြေတွေကိုပြန်လုပ်ကင်စားတောက်တဲ့အခါမှာပုံမှန်400ပုံမှန်400စတဲ့ပိုင်တဲ့ကျူးလွန်မှုအကျိုးဖြည့်ဆည်းမှုတွေနဲ့တရားစွဲဆိုခံထားရပါတယ်။ဒီထဲမှာလယ်သမား၁၀ဦးကိုပတ်တနော်တရားရုံးမှာအောက်တိုဘာလ၈ရက်နေ့ကတရားရုံးတင်စစ်ဆေးခဲ့ပါတယ်။ဒီထဲမှာလယ်သမားတွေရဲ့သတင်းကိုရယူခဲ့တဲ့နေမြေကန်သတင်းတော်တအူးကိုလည်းလယ်သမားတွေနီးတူကုမ္ပဏီကတရားစွဲဆိုထားပါတယ်။ဒီမှုနဲ့ပတ်သက်လို့သတင်းတော်ဖြစ်ကြောင်းသက်သေအထောက်အထားတွေနဲ့တင်ပြခဲ့ပေမဲ့ပယ်ချခံခဲ့ရတယ်ဆိုပြီးလယ်သမားတွေဘက်ကနေလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဒေါခင်ရဲမြင့်ထေးကဆိုပါတယ်
။သတင်းတော်အညီကဟိုတကောပြန်တယ်လေခိုးစစ်တန်ကသတင်းတော်ကြော်ပြီးရသတင်းတော်ဖြစ်တဲ့အကြောင်းဟိုအန်ဒီလိုဒီလာတကောအထောက်ခံစာရောပြည့်ရဲ့သတင်းတော်ကပြရောရဲစခန်းခလွက်ကိုပြည့်ရဲစခန်းသူတို့အပိုင်ပေါ့နော်ဒီကအပိုင်ရဲစခန်းကိုရက်ွက်ကြီးရပေါ့နော်အဲ့ဥက္ကဋ္ဌတွေရောအကြောင်းကြားတာဖြစ်တယ်အဲ့ဒါကြောင့်မို့လို့သူကသတင်းယူတာဖြစ်တယ်အန်ဒီကပိုင်နဲ့ကြည့်လို့မူလဲမလို့ဘူးအကျိုးဆက်စီးရတဲ့လောက်တာမဟုတ်ဘူးသူကသတင်းတော်ကိုဖြစ်တဲ့တဲ့အဒီလိုအနေနဲ့ဒီဥစ္စာပေါ့နော်ဥပဒေရမရပြည့်မှုကိုမြောက်တဲ့အတွက်ပုံမှန်400ခွန်နဲ့နော်၄နှစ်ခုကိုဖယ်ဖက်ပေးဖို့ဖယ်ဖက်ပေးဖို့ဆိုရအန်ဒီကဆောက်လဲချက်ပေးတယ်လေဆောက်လဲချက်ပြီးတော့ဒီနေ့အမိန့်ချတော့သူတို့အနေနဲ့ပေါ့ဒီလိုဆောက်ကြားပြအမိန့်ပေါ့နော်ဆက်ပေးဖို့တောင်းဆိုတဲ့ခါကျတော့ဒီဥစ္စာပေါ့နော်ဥပဒေအရဆိုလို့ရှိရင်လည်းပေါ့နော်ဟိုမခိုင်လုံဘောဆိုတဲ့သဘောပေါ့တူရဲ့ဥစ္စာသူတို့ဒါဆွဲထားတဲ့အချိန်မှာလဲတကယ်လို့နဲ့တကယ်လို့ပြပဲဖြစ်နေတဲ့အတွက်ဒါနောက်ပိုင်းမှာဆက်ပြီးတော့ ဆက်မတင်ခင်မှာပေါ့နော်ဒီဒီလိုပြသက်သိလို့စစ်စစ်မင်းနဲ့နိုင်ငံရှိတဲ့အခုရေးတဲ့ရှိတဲ့ဆိုသူတို့အနေနဲ့ဒါဥပဒေကျောင်းပါတော့အဲကန့်ကွက်တယ်ဆိုပြီးတော့သူတို့ကအဲဂျုံကမိတ်ချလိုက်ကြတော့အပြင်နိုင်တော့အယူဆပေါ့နော်ငူဝင်မြို့နယ်ခရိုင်တရားရုံးကိုတက်လို့ရတယ်ပေါ့သူတို့ကတော့အဲဥစ္စာကိုမပြတ်မပြတ်ဖြတ်ပေးနိုင်ဘူးဆိုတဲ့ကြောင်
းကုမ္ပဏီတွေကိုမြေလွတ်မြေရိုင်းတွေချပေးထားပြီမဲ့လယ်သမားတွေပိုင်တဲ့မြေတွေကိုပါသိမ်းယူပြီးလယ်သမားတွေကထွန်ရက်ဆိုင်ပြိုးတဲ့အခါမှာပုံမှန်၄၄ခွန်ပုံမှန်၄နှစ်ခွန်အကျိုးဖြည့်ဆည်းမှုပိုင်တဲ့ကျူးလွန်မှုတွေနဲ့တရားစွဲဆိုခဲ့တာဖြစ်တယ်လို့လဲရှင်းနေဒေါခင်ရဲမြင့်ထေးကဆိုပါတယ
်သူတို့အထက်ကပေါ့နော်ဘိုးဘွားကပေးလိုက်တဲ့ဟာမြေလို့မြေလက်မြေရုံတာလုတ်ပိုင်ရင်ပေးရအဲ့လေသမားတွေမြေမပါဘူးအဲ့တော့သူတို့ကပါတယ်ဆိုပြီးတော့လုတ်ရက်တဲ့မူလပိုင်ရှင်လေသမားကသူ့မြေသူ့လက်မြေကိုသူထွန်ရက်တဲ့ဟာမှာသူကအဲ့လေးလေးခုံလို့လေးလေးခုံလို့နဲ့ဆွဲတာ
ပတ်တနော်ကလေသမားတွေဟာသူတို့ပိုင်လေမြေတွေကိုတည်ယူခံရတဲ့အပြင်ဒဏ်ကြေးဆောင်ရတာထောင်ချခံရတာတွေတရားဆွဲဆိုခံရတာတွေနဲ့အမှုတွေကိုလည်းဆက်တိုက်ရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင်
။ဒါကတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှပြပြသွားတာပါရှင်။မြန်မာနိုင်ငံကရေဘေးသင့်ဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်လိုအပ်ချက်တွေကိုတော့ FAO လို့ခေါ်တဲ့ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့အစည်းကြီးကဦးဆောင်ပြီးတော့တောက်ကြနေမှာနေပြည်တော်မှာဆွေးနွေးကြမှာပါ။ဒီရေဘေးဒုက္ခသည်တွေကိုအစိုးရကအကူအညီပေးတာတွေရှိခဲ့ပေမဲ့အများစုကတော့ကိုတူကိုထလှုပ်ဆောင်ကြရတာဖြစ်တယ်လို့ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေသူတွေက VOA ကိုပြောပါတယ်ရှင်ကိုစော်ဝင်းလိုင်ကအကြောင်းစုံကိုပြောပြမှာပ
ါမြန်မာနိုင်ငံအတွင်းဇွန်ဇူလိုင်နဲ့ဩဂုတ်လတွေမှာဖြစ်သွားခဲ့တဲ့ရေကြီးမှုတွေကြောင့်ဘေးဒုက္ခရောက်ခဲ့သူတွေကိုအကူအညီပေးနိုင်ရေးအတွက်အစိုးရအပါအဝင်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့နိုင်ငံတကာအသံဝိုင်းကရေဒိုရေလက်နဲ့ရေရှည်စီမံကိန်းတွေရေးဆွဲပြီးအလုံယုံဆွေးနွေးပွဲတွေလှုပ်ဆောင်နေတာမှာဒီကနေ့အော်တိုဘာလ9ရက်နေ့ကနေ17ရက်နေ့အထိ FAO ကမ္ဘာ့ဆန္ဒရေးခါအဖွဲ့ကဥဆောင်ပြီးနေပြည်တော်မှာ3ရက်ကြာဆွေးနွေးကြမှာဖြစ်တယ်လို့ Rights and Peace လူမှုအကူအညီပေးအဖွဲ့ကမမင်းငယ်ကပြောပါတယ
် FAO ကနေဟိုတဲ့ workshop တစ်ခုကိုလာပြီးတော့မစိုးလာတတ်တာပေါ့ဒီဆန္ဒရေးခါနဲ့ပတ်သက်ပြီးတော့ပေါ့နော်အခုလက်ရှိအချင်းချင်းနေနဲ့ပတ်သက်ပြီးတော့ FAO ကဘာတွေလုပ်ပေးနိုင်မလဲပေါ့နော်ဟောင်းနေမျိုးလေးတွေပတ်သက်ပြီးတော့ကျွန်တော်တို့ဆက်ဆွေးနွေးတာပေါ့
ရည်ကြီးမှုတွေအစိုးရဆုံးရင်ဆိုင်ခဲ့ရတဲ့ဒေတာတစ်ခုဖြစ်တဲ့ကလေးမျိုးပတ်ဝန်းကျင်ကလက်ရှိအခြေအနေတွေကိုလည်းမမင်းငယ်ကအခုလိုဆက်ပြောပြပါတယ်
။ဝယ်ဆုံးရှုံးသွားတာကအိမ်တော်စုတစ်ထောင်ကျော်ရဟောင်းလုံးလုံးပေါ့နော်အိမ်လုံးလုံးဆုံးရှုံးသွားတာအတိတ်ကနေပြန်ဆောက်ရမယ်အခြေအနေပေါ့မျိုးရောအိမ်ရော
ဆိုတော့အဲ့ဒီလူတွေအတွက်နိုင်ငံတကာအကူအညီတွေရောက်တာလဲအတိုင်းအတာတစ်ခုထိရောက်တယ်ဆိုတော့ကျွန်တော်တို့ကြားရတယ်ပေါ့နော်ဖြစ်တဲ့အချိန်မှာပြီးကြမယ်ပါညာဆိုတော့သူတို့နေဖို့ထိုင်ဖို့အခုနေရာရှိပြီလားတေချာစနစ်တကျရှိပြီလားဒီလူတွေဘလို့နေကြတယ်လဲလက်ရှိအနေထားမှာ
လက်ရှိနေတာဒီလိုမျိုးဒီယာယီတဲလေးတွေပေါ့နော်ဒုက္ခတွေစခန်းတွေကိုလိုလည်းမြင်ပြီးမှာပဲနော်ယာယီတဲလေးတွေဖြစ်လို့တဲလေးတွေပေါ့နော်အဲ့တဲလေးတွေစောက်ပေးထားတာရှိတယ်တဲဆိုတော့ဒီမိုးကန်နဲ့စောက်ထားတဲ့ဟာလေးပေါ့နော်ဒီကန်နဲ့ထောက်ပံ့ပေးတဲ့ဟာလေးဒီပစ္စည်းတဲလေးတွေနဲ့အခုလက်ရှိနေနေတယ်ဒါပေမဲ့သူတို့ရဲ့ဟိုနောက်ပြီးသောက်ထားတာတွေလည်းစနစ်မကျဘူးကျွန်မနဲ့လုံးဝမမြင်ဘူးဖြစ်တယ်လို့လေးပေါ့တရားနဲ့ဆို
တော့သူတို့စားဖို့တောက်ဖို့ကိစ္စတွေရောမ
စားဖို့တောက်ဖို့ကစိုးရကဒီခပိုင်းရေးတွေရောက်တယ်လို့ပြောတယ်ဒါပေမဲ့တက်ကစစ်တက်နဲ့ဒီဌာနဆိုင်ရာတွေကပဲဆင်းချုပ်ထားတယ်လေဒီရိက္ခာတွေကိုဆင်းချုပ်ထားပြီးတော့တကယ်လိုအပ်တဲ့နေရာမှာလည်းဘယ်လိုမျိုးဝေဖို့ကြတော့လဲသူကဝေမဲ့လူတွေကိုစိတ်မချဘူးပေါ့နော်လည်းလူမျိုးတွေလည်းရှိတယ်အကုန်လုံးကသူတို့တာဝန်မယူနိုင်ဘူးဒါပေမဲ့ဘောကြီးဟုတ်တဘောမျိုးနဲ့လည်းထုတ်ကန်ထားတာရှိတယ်နိစ္စာတွေအကုန်လုံးကိုသူတို့ရဲ့ကိုယ်တော်ထဲမှာပဲသူတွေဆိုရင်ကိုယ်တော်ထဲမှာပဲပုတ်တိုးတာရှင်ပုတ်တိုးနိုင်တဲ့အရာတော့ဒီတိုင်းဆင်းနေပြပေါ့နော်ရှင်ပုတ်တိုးနိုင်တဲ့အရာကတော့ခဏလေးနဲ့ပုတ်တိုးသွားတာရှိတယ်နိအလိုမျိုးတွေရ
ဟုတ်ကဲ့ဒါဆိုဒီလူတွေဘလို့နေထိုင်စားတောက်နေကြလဲဗျ
အခုလက်ရှိတော့ဒီပြည်ထောင်အဖွဲ့တွေနဲ့လူမှုကွန်ရက်အဖွဲ့အစီအစီကြီးကနေပေါ့နော်ဟုတ်တော့ပေးတာတွေနဲ့ပဲဒီလိုလက်ရှိတော့စာရေးစာနေရတာပေါ့လေ
ကနဦးပိုင်းမှာရေဘေးတံအစိုးရဆုံးခံခဲ့ရတဲ့ဒေတာတစ်ခုဖြစ်တဲ့စကိုင်းတိုင်းကောလင်းမြို့နယ်အတွင်းကပြန်လည်ထူထောင်ရေးအခြေအနေတွေကိုလည်းရေဘေးကယ်ဆယ်ရေးလုပ်ငန်းတွေဥဆောင်လုပ်ကင်ပေးနေတဲ့ကိုအောင်မျိုးဝေကအခုလိုပြောပြပါတယ
်ပြန်လည်ထူထောင်ရေးမှာတော့ရေဘော်ပြည့်စည်သွားတဲ့နန္ဒစာတွေပို့သူပို့သားတခြားတွေ44ဆလောက်ဆက်လို့ရပြီဒီလူကငွေနဲ့ဒီကပုဒ်ပုဒ်ဆောက်လို့တော့ဒါ44 48နောက်တော့ကျွန်တော်ပြီးသွားပြီ။နန်းနေကလည်းအသေးစားပြုပြင်လို့ရတဲ့နန်းနေတော့အဲရွာကလောက်အားရဲ့နည်းနည်းရရတက်လူတက်ထားတဲ့အတူကိုပြန်လဲထူတော့ E-bridge မှာ3600ကျော်ဆိုတော့30ကျော်မှ အတူတူပြီးသွားပြီပေါ့အဲ့ဒါလည်းဒီဗီဒီယိုဒေတာတွေတက်ဖို့ကျွန်တော်အားလုံးစုစုပေါင်း3900ကျော်လောက်ကျန်တဲ့ထူထောင်ရေးကာလမှာအသုံးပြုပြီးသွားတယ်ပေါ့လမ်းတကာအတွက်လေ
ဒီပြန်လဲထူထောင်ရေးလုပ်ငန်းတွေအတွက်ဘယ်နေရာတွေမှာဘာတွေလုပ်ပေးမယ်ဆိုတဲ့ဟိုပေါ့ပြောဆိုမှုတွေရှိပြီလားအဲ့တော့လုပ်ပေးမယ်အလားအလာရှိလားဗျအ
ဲလမ်းပိုင်းတွေကတော့သူတို့တင်တာဆခေါ်နေရာကြီးတွေ့ပါကြီးဗျ
တနင်္ဂနွေတိုင်းတာနဲ့ရေပေးတဲ့ဒုက္ခတွေကိုရေတိုရေလက်နဲ့ရေရှည်စီမံကိန်းတွေရေးဆွဲပြီးကူညီထောက်ပံ့ပေးနိုင်ဖို့အစိုးရက Recovery Coordinating Committee RCC လို့ခေါ်တဲ့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီဖွဲ့စည်းပြီးအလို့ယုံဆွေးနွေးမှုတွေကျင်းပပြီးစီမံကိန်းတွေရေးဆွဲနေတယ်လို့ RCC ကော်မတီအတွင်းရေးမှူးလည်းဖြစ်ဆောက်လွှဲရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်လည်းဖြစ်တဲ့ဦးကျော်လင်းက VOE ကိုအခုလအစောပိုင်းမှာပြောပြပါတယ်စီမံကိန်းရေးဆွဲမှုတွေကတော့အခုလကုန်ပိုင်းလောက်မှာအားလုံးပြည့်စုံဖို့ခန့်မှန်းထားတယ်လို့ဦးကျော်လင်းကပြောပါတယ်ခင်ဗျာ
ကိုစောဝင်းလှိုင်ပါရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ရုပ်သံနဲ့ရေဒီယိုကနေဒီနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအကျိုးအထူးအစီအစဉ်တွေကိုတိုးချဲ့ထုတ်လွှင့်နေကြောင်းသောရရှင်တွေကိုအသိပေးပါရစေရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်မှာပါဆယ်စုနှစ်တွေနဲ့ချီပြီးတော့စစ်တပ်ရဲ့အုပ်ချုပ်မှုတွေအဆုံးသတ်ခဲ့တဲ့မြန်မာနိုင်ငံမှာရုပ်ပိုင်းဆိုင်ရာအပြောင်းလဲတွေနဲ့အတူလူနေမှုပုံစံတွေလည်းပြောင်းလဲလာနေပါတယ်။စီးပွားရေးအချက်အချာရန်ကုန်မြို့မှာဆိုရင်လည်းတစ်နှစ်တခြားပိုများလာနေတဲ့ဂုံးကြော်တရားတွေကိုမှီခိုသူတွေပိုပြီးတိုးလာနေကြတာပါ။ဒီအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လင်းကပြောပြမှာပါရှင
်။ရန်ကုန်မြို့ရဲ့မနခင်ဝေလီဝလင်းချိန်မှာလူသွားလူလာတိတ်မများလာသေးပေမဲ့ရှေကုန်တိုင်းဂုံးကြော်တရားအောင်မှာတော့တက်ဝင်လှုပ်ရှားနေကြပါပြီ။သူတို့ပြင်ကတော့မနခင်ရောင်းနိုင်မှုအမိပြင်နေကြတဲ့တင်းစာအယောင်းသမားကိုရဲစော်တို့လိုလူတွေတတော်အခုလိုရန်ကုန်ကဂုံးကျော်တရားတွေကမရှိမဖြစ်အသုံးဝင်လာပါတယ
်။ဒါနေရာရတယ်လို့မဟုတ်ဘူးဗျာ။တရားမတော့ရင်တော့ကျွန်တော်တို့ဟိုဘက်မှာပြန်လာ။အဲ့လိုအကုန်လုံးကရိုက်ပါနေမိုးရွာရင်တော့ဒုက္ခရောက်တာပေါ့။မိုးကရေကျတော့ဆောင်းဆောင်နေရဆိုတယ်ကလူတွေလည်းကိုတို့ကတ်တယ်ပေါ့။ဒီတရားအောက်ကျတော့ဗျာလောလောဆယ်ကတော့တရားဝင်နေရာတော့မဟုတ်ဘူးပေါ့ဗျာ။အဲကို့နားလည်မှုနဲ့ကိုပေါ့။ကိုတွေကလည်း၈နိုင်လောက်ဆိုဒီမှာအကုန်သိမ်းပြီလေ။
ဆီယနာရှင်စနစ်အဆုံးသတ်ခဲ့ရကနိုင်ငံတကာအတိုင်းဝိုင်းကထိတွေ့ဆစ်ဆင်လာတဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေတိတိကျကျတွေ့လာရတဲ့အထက်ရန်ကုန်မြို့ဟာအထင်ရှားဆုံးမှာမြို့ပြရင်ကျေးမှုကြီးထွားလာတာနဲ့အတူတွဲပါလာနေတဲ့ရင်ကျောပိတ်ဆို့မှုပြဿနာကိုအာဏာပိုင်တွေကဂုံးကျော်တရားစီမံကိန်းနဲ့ဖြေရှင်းဖို့လည်းကြိုးစားနေကြပါတယ်။ဒီလိုဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်အများပြည်သူအသုံးပြုနိုင်တဲ့နေရာတွေရှားပါလာတာနဲ့အမျှအသက်60နှစ်အရွယ်ပင်စင်စားဦးစိုးတင်တို့လိုအပန်းဖြေအားကစားလုပ်ချင်တဲ့သူတွေလည်းဂုံးကျော်တရားတွေကိုပဲအားကိုးလာကြရပါတယ်
။ဘယင်းတော့ကတော့တို့ဟိုဘက်ကကြောင်းရှည်ကကတ်တရလမ်းပေါ့ကတ်တရလမ်းဖုံးကြောင်းထဲမှာတပည့်ကောင်ကခတ်တော်သားတယ်။အခုဒီကတော့မိုးရွာရင်မိုးလုံးတယ်။နောက်ဟိုသူကမီးလေးလဲရှိတော့ဒီမှာလာခတ်တာနည်းနည်းအဆင်ချောတယ်ပေါ့
။အများပြည်သူအသုံးပြုရနေရဖြစ်လာနေတဲ့အထက်မှာတော့ရန်ကုန်မြို့ရဲ့အချက်ချာနေရတစ်ခုဖြစ်တဲ့လှေရန်လမ်းစုံကဂုံးကျော်တရားလည်းအပါဝင်ဖြစ်ပါတယ်။ညနေပဲနေတဲ့ခြေမျိုးမှာဆိုရင်တော့လေရန်လန်းဆုံဂုံးကျော်တရားအောင်လူငယ်တွေစကိတ်စီးစရာနေရာတခုလည်းဖြစ်လာနေပါပြီ။မိုးလုံလေးလုံးကစားနိုင်တဲ့နေရာတခုဖြစ်အများပြည်သူအနောက်ရှေ့မှာဖြစ်ဖို့အတွက်ကိုလည်းစကိတ်အားကစားသမားဖိုးသားလိုလူငယ်တွေကဂရုစိုက်ကြပါတယ်
။ကျွန်တော်ကစီးကမ်းကြီးဟိုစီးကြရပေါ့ဒီမှာကျွန်တော်စလိတ်မတော့ဘူးကိုမစားဘူးရက်မတော့ဘူးရက်မဖြစ်ကြဘူး။အဲအဲ့လိုစီးစနစ်မမှန်စီးရလမ်းမလည်းဖွက်မစီး။အဲ့တော့ဘယ်လိုပြောမလဲဟိုပြည်ဟိုရတဲ့တိတ်ပြတော့အထင်မသေးတော့ဘူ
းပေါ့ဒီနေ့တခြားကြီးထွားလာနေတဲ့စီးပွားရေးမျိုးတော့ရန်ကုန်မှာအများပြည်သူအတွက်နေရာများများဆဆမရှိတဲ့အတွက်လည်းနောက်ထပ်ဆောက်လုပ်နေတဲ့လမ်းစုံလမ်းကွာတွေကဂုံးကျော်တရားစီမံကိန်းတွေကသာလက်တလုံးမှာထွက်ပေါက်ဖြစ်နေရှိနေဦးမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်မကြခင်မှာတော့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူကြောက်ကက်ကင်စာအကြောင်းတင်ပြထားတဲ့ကျန်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုနားဆင်ရတော့မှာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ကနေဓာတ်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်အသံလွှင့်နေပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင
်ကင်ဆာရီအားလုံးရဲ့နှစ်ရာခိုင်နှုန်းလောက်ဖြစ်တယ်ပေါ့နော်ယောက်ျားဒီမှာပုံပြီးဖြစ်တာများတာကိုတွေ့ရပါတယ
်။ကြောက်ကဲ့ကင်ဆာအကြောင်းပြောပြမယ်ကျန်းမာရေးကဏ္ဍမှာအပြည့်အစုံတင်ဆက်ပေးမှာပါ။စောင့်မျှော်နားဆင်ကြပါရှင်။ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီနေ့မနေ့တွင်တင်ပြမယ့် idiom အဆုံးကတော့
walking on air
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက W A L K I N G walking လမ်းလျှောက်နေသည် O N on အပေါ်မှာ A I R A လေးလို့လုံးောက်အဓိပ္ပာယ်ရပါတယ်။အဲ့ဒီ walking on air ဆိုတဲ့ idiom အဆုံးရဲ့အဓိပ္ပာယ်ကိုတော့ရှည်ရှည်ဝေးဝေးရှင်းပြစရာလိုမယ်မထင်ပါဘူး။ဝင်းတာထားတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေလို့ဖြစ်ပါလေ။သောရရှင်တူတူမများစေတန်းဆောင်မွေးပွဲကိုတစ်နှစ်လုံးကြိုးစားကြရကနောက်ဆုံးအောင်စင်းသွားကြည့်ရင်တော့ဂုံတူးတွေတည်ကြီးထွက်တာတွေ့ရတဲ့အခါခံစားကြရတဲ့စိတ်လို့အနည်းဆုံးဥပမာပေးပြစီ။ဒီသုံးလုံးနဲ့ပတ်သက်လို့အမျိုးသမီးငယ်ကလေးတူရဲ့စိတ်ခံစားချက်ကိုဖော်ပြတဲ့George Crew ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ Susan has been walking on air ever since she got the official letter that she's accepted as a graduate student at the University of California. You know, she never thought she had a chance.
Susan ဟာ California တက္ကသိုလ်ကသူ့ကိုဘွဲ့လွန်သင်တန်းကျောင်းသူအဖြစ်လက်ခံကြောင်းစာရရှိကလေးကပျော်လွန်းလို့ခြေထောက်နဲ့မြေကြီးထိတယ်လို့တောင်သူ့အနေနဲ့မထင်တော့ဘူး။သူဘယ်နည်းနဲ့မှဝင်ခွင့်ရမှာမဟုတ်ဘူးလို့ထင်ထားတာကိုလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင်
။ Susan has been walking on air ever since she got the official letter that she's accepted as a graduate student at the University of California. You know, she never thought she had a chance.
ဝင်းတာထားတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေတယ်ဆိုရင်ဘယ်လို idiom သုံးမလဲ
walking on air
တို့ပြောနိုင်ပါလေအဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လာလာတန်းစီစဉ်တင်ဆက်နေတဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ပါရှင်အခုတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပါပါဒီတစ်ပတ်မှာတော့ကြောက်ကဲ့ကင်ဆာအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာကြောက်ကဲ့ကင်ဆာအရင်ကထက်အဖြစ်များလာတာအထူးသဖြင့်အမျိုးသားတွေနဲ့အသက်15နှစ်အောက်ကလေးတွေနောက်ပြီးအသက်60နဲ့80ကြားအသက်ကြီးလာသူတွေမှာပိုပြီးဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒီကြောင်းစီးနဲ့ကြောက်ကဲ့ခွဲစိတ်အထူးကဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကနေပြီးတော့မေးမြန်းတင်ပြထားပါတယ်ရှင်။
ကဲဒေါက်တာကျော်မြင့်ခင်ဗျာကျွန်တော်တို့ဒီကြောက်ကက်ကင်ဆာဖြစ်ပွားမှုအနေအထားပေါ့ဆရာနော်မြန်မာနိုင်ငံမှာဘယ်လိုအခြေအနေရှိလဲဆရာကြီ
းကျွန်တော်တို့နိုင်ငံမှာကတော့အခုပိုပြီးတော့အဖြစ်များလာတာကိုတွေ့ရပါတယ်ကင်ဆာတွေအားလုံးရဲ့နှစ်ရာခိုင်နှုန်းလောက်ဖြစ်တယ်ပေါ့နော်ယောက်ျားတွေမှာပိုပြီးဖြစ်တာများလာကိုတွေ့ရပါတယ်နောက်အသက်အပိုင်းခြားနဲ့ပြောမယ်ဆိုရင်တော့ကလေးတွေမှာလည်းဖြစ်တယ်အသက်15နှစ်အောက်ပေါ့နော်နောက်လူကြီးပိုင်းမှာဆိုရင်တော့အသက်ကြီးပိုင်းတွေမှာပိုဖြစ်တာများပါတယ်အသက်60 80အရွယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အဓိကဒီယောဂါကဘာကြောင့်ဖြစ်ရလဲဆရာကြီ
း၃ပိုင်းရှိမယ်ပေါ့နံပါတ်၁ကတော့မျိုးရိုးဗီဇပေါ့ နော်နံပါတ်2ကတော့ကျွန်တော် lifestyle လို့ခေါ်လဲနေထိုင်တဲ့ပုံစံစနစ်နဲ့ဆက်နွယ်နေတယ်ပေါ့နော်နောက်နံပါတ်3ချက်ကတော့ occupational hazard လို့ခေါ်လဲဒီအလုပ်ခိုင်နေတဲ့ဆက်နွယ်နေတယ်ပေါ့အဲ့ဒီတဲမှာမျိုးရိုးပီစာနဲ့ပတ်သက်လို့မိဘတွေညီကိုမောင်နှမတွေပေါ့နော်အရင်ဖြစ်ဖြစ်တဝန်းဝဲဖြစ်ဖြစ်ဒီကြောက်ကန်ကန်စာရှိခဲ့ဘူးတဲ့ဆိုရင်သူရဲ့အမျိုးတွေမှာဖြစ်ဖို့အခွင့်အလမ်းနှစ်ဆန်းနေသုံးဆအထိပို့ပြီးတော့များပါတယ်။နောက်ကျွန်တော်တို့ဒီ lifestyle လို့ခေါ်တဲ့ဒီနေထိုင်မှုစနစ်နဲ့ပတ်သက်လို့အထူးသဖြင့်ဆေးလိပ်သောက်တဲ့လူတွေပေါ့နော်။ပြီးရင်ဆေးရွက်ကြီးသုံးတဲ့လူတွေ။နောက်တချို့သောအကြိုက်ခဲပြောက်ဆေးတွေကိုကာလရှည်ကြစွာသုံးဆွဲတဲ့လူတွေ။နောက်ပြီးတူယောဂရှိတဲ့လူတွေ။နောက်အဝလွန်ကဲတဲ့လူတွေ။နောက် SH renal disease လို့ခေါ်တဲ့ကြောက်ကအားနေပြီးတော့ပေါ့နော်ကြောက်ကတွေပြက်စီးသွားတယ်အားနေတယ်ရေရှည်ကြောက်ကစီးနေရတဲ့ဆိုရင်ဒီကြောက်ကကင်ဆာဖြစ်ဖို့အခွင့်အလမ်းပို့ပြီးတော့များပါတယ်နောက်တစ်ခုကတော့အလုတ်ကင်နဲ့ပတ်သက်လို့သူတို့နေ့စဉ်ထိတွေ့နေတဲ့ဒီ chemical တွေပေါ့ဥပမာ battery လုပ်ငန်းတွေနောက်ဒီအင်တုတ်စီးထုတ်လုပ်တဲ့လုပ်ငန်းတွေနောက် welding လို့ခေါ်တဲ့ဂိဟီစော်တဲ့လုပ်ငန်းတွေဒီလုပ်ငန်းတွေနဲ့နော်နှစ်ပေါင်းများစွာရှည်ကြစွာဖြစ်ပြလာတဲ့ဆိုလို့ရှိရင်ဒီတောက်ကက်ကင်ဆာဖြစ်ဖို့အခွင့်အလမ်းအတမှန်လူထက်ပိုများပါတယ်။ Not asbestos လို့ခေါ်တဲ့အပူခံလက်ကာပစ္စည်းတွေထုတ်လုပ်တဲ့လုပ်ငန်းနဲ့ဆက်နွယ်နေတဲ့လူတွေဆိုရင်လည်းဒီတောက်ကက်ကင်ဆာဖြစ်နှုန်းပိုများတယ်ဆိုတာတွေ့ရှိထားပါတယ
်။ဟုတ်ကဲ့ဆရာ။ကာကွယ်ဖို့ဆိုရင်ဆရာအဓိကဘာတွေလုပ်ဖို့လုပ်မလဲ
။အဓိကကတော့အခုဒီဖြစ်နိုင်မဲ့ဒီအချက်တွေပေါ့နော်။ကျွန်တော်တို့ risk factor လို့ခေါ်တာပေါ့။ခုနဟာတွေကကျွန်တော်မျိုးရိုးပီစာရှိမယ်lifestyle နေထိုင်မှုပုံစံတွေရှိမယ်အလုပ်ခိုင်နေတဲ့ဆက်နွယ်နေတဲ့အတွက်ကြောင့်ဒီအဲမှာပါနေတဲ့ဒီအချက်လက်တွေကိုတတိထားပါမယ်ဒါပေမဲ့ဥပမာအပြင်မျိုးရိုးပီစာဆိုရင်တော့ဒါပြောင်းလို့မရတော့ဘူးပေါ့နော်ဒါပေမဲ့အဲ့လိုလူတွေကြတော့အမြဲတမ်းပုံမှန်ပေါ့နော်ကြောက်ကက်ကင်ဆာနဲ့ပတ်သက်ပြီးတော့ check up ပေါ့နော်အမြဲတမ်းစစ်ဆေးနေရပါမယ်နောက်တစ်ခုကတော့ဒီနေထိုင်မှုပုံစံကြတော့ဒီမှာဆေးလေးတောက်တဲ့လူတွေဆိုရင်ဒါဆေးလေးချက်ဖို့လိုမယ်နော်မပြင်းပီတူယောဂရှိရလူတွေဒီပီတူယောဂကိုတေချာထိန်းမှုလို့လေအလွန်မင်းဝါတဲ့လူတွေဆိုရင်ခန္ဓာကိုယ်ရဲ့အလေးချိန်တွေကိုရှော့ချဖို့လို့လေကြောက်ကပြက်စီးပြီဆိုရင်တော့မဖြစ်မနေသေးရမယ်ဆိုရင်တော့လေအချိန်ချင်းကြရင်တော့ဖြစ်လာမှာပဲပေါ့နော်အဲနောက်တစ်ခုကဒီအလုတ်ကင်တွေမှာဆိုရင်လေရှိနေတဲ့ chemical တွေနော်ဓာတုပစ္စည်းတွေဟာခန္ဓာကိုယ်နဲ့တိုက်ရိုက်ထိတွေ့နေမယ်ဆိုရင်အန္တရာယ်ရှိတဲ့အတွက်ကြောင့်တတ်နိုင်တဲ့လောက်ကင်ွယ်တဲ့အချိန်မှာတတိထားဖို့လိုရင်ယူဆိုင်ဖို့တိုးပါလေ
ဟုတ်ကဲ့အခုလိုဒီကာကွယ်တဲ့ကြားတွေကကံမကောင်းလို့ယောဂဖြစ်လာခဲ့တယ်ဆိုတော့ဒါမှမဟုတ်လည်းမကာကွယ်နိုင်ခဲ့လို့ပေါ့နော်အဲ့တော့ယောဂဖြစ်လာရင်ကြောက်ွက်ကင်ဆာကိုစောစောသိဖို့ကအရေးကြီးတဲ့ခါကျတော့စောစောသိနိုင်မှုဘယ်လိုလက္ခဏာတွေကိုအဓိကထားပြီးတော့တတိထားစောင့်ကြည့်ဖို့လိုမလဲဆရာ
ဒီစီလန်းညောင်းမှာယောဂတခုခုဖြစ်ပြီဆိုရင်ပေါ့နော်ဥပမာရင်ယောဂဆိုတာဒီကင်ဆာလည်းဖြစ်ခြင်းဖြစ်မယ်စီလန်းညောင်းမှာပိုးဝင်လို့ပဲဖြစ်ခြင်းဖြစ်မယ်စီလန်းညောင်းမှာကြောက်ပြီးရှိလို့ပဲဖြစ်ခြင်းဖြစ်မယ်တော့အဲ့လိုအကြောင်းအကျောင်းနေကြောင်းဆိုရင်စီထဲမှာတွေးပါတတ်ပါတယ်တော့စီထဲမှာတွေးပါတာကတော့ဒီကြောက်ကက်ကင်ဆာလို့တော့တစ်ဖြစ်ချပြောလို့မရပါဘူးဒီကြောက်ကက်ကင်ဆာလူနာတွေရဲ့90ရာခိုင်နှုန်းကစီထဲမှာတွေးပါတဲ့လက္ခဏာတွေနဲ့လာတတ်ပါတယ်နောက်တချို့လူနာတွေပေါ့နော်40ရာခိုင်နှုန်းကနေ90ရာခိုင်နှုန်းတော့ခါနာပြီးတော့လာတတ်ပါတယ်ဒါကြောင့်ခါနာရယ်ဆိုလို့ရှိရင်ပေါ့ပေါ့တမန်မထားသင့်ပါဘူးတချို့ကတော့ခါနာရယ်ဆိုရင်ဩယူယူနာရယ်ထင်ပြီးအကြိုက်ခဲပြောက်စည်းစည်းတွေတောင်းမယ်လိမ့်စည်းစည်းတွေလိမ့်မယ်အဲ့လိုနဲ့ခဏတော့တက်တာသွားမယ်ဒါပေမဲ့အထင်းမှာယောဂါတော့ဆက်ဖြစ်နေမှာပဲဆိုတော့ဒါမျိုးတွေဆိုရင်သူကနောက်ကျတတ်ပါတယ်နောက်တချို့ကျတော့ဘိုက်မှာအလုံးကြီးစမ်းပြီးတော့မှဆရာဝန်စီရောက်လာတယ်အဲ့လိုအလုံးစမ်းပြီးတဲ့လူနာတွေကတော့ဒီကြောက်ကက်ကင်ဆာသမားတွေမှာဆိုရင်ရာနှုန်း30လောက်ပဲရှိပါတယ်။ဒါတချို့လူနာတွေကြတော့သိပြီးတော့ယောဂအဆင့်အပြင်းထန်သွားတဲ့အတွက်ကြောင့်ယောဂရှိမှတော့မသိဘူး။ဒါပေမဲ့အစားအသောက်တွေပြတ်လာမယ်။ခန္ဓာကိုယ်လေးချိန်တွေယော့လာမယ်။ကိုယ်လုံးကြီးကျောင်းလာမယ်။ခြေထောက်တွေယောင်လာမယ်။နောက်ခန္ဓာကိုယ်နှက်မှာအကျိတ်တွေစမ်းမိလာမယ
်။ဟုတ်ကဲ့။အခုလိုလက္ခဏာတွေဖြစ်လာပြီးတော့ဒီယောဂကိုလည်းဆုံးဖြတ်နိုင်ပြီပေါ့ဆရာနော်။အဲ့ဒါဆိုရင်ကုသမှုအပိုင်းအောင်ဘယ်လိုရှိလဲဆရာ။အဲ
ပထမဆုံးကတော့ဒီလိုလက္ခဏာတွေနဲ့လာပြီးဆိုရင်ကြောက်ကက်ကင်ဆာလားဒီစီလန်းကျောင်းမှာတခြားယောဂါတွေကြောင်းပဲလားခွဲခွဲခြားခြားသိနိုင်မှုအတွက်တက်ခွဲစစ်ဆေးမှုတွေပြုလုပ်ရပါမယ်အဲ့ဒီမှာအရေးကြီးဆုံးကတော့ဓာတ်မှန်ပါပဲအာထဆောင်းလို့ခေါ်တဲ့ DV ဓာတ်မှန်ပေါ့နော်စောစောစီးစီးသိနိုင်ပါတယ် နောက်သူ့ထက်ပိုပြီးတော့ကောင်းတာကတော့ကွန်ပျူတာဓာတ်မှန်လို့ခေါ်တဲ့ CT scan နောက် MRI အဲ့ဒီဓာတ်မှန်တွေနဲ့ကြိုက်ကြည့်လိုက်မယ်ဆိုရင်ယောဂါရဲ့အဆင့်ကိုအတိမ်နဲ့ယောဂါပြန့်နေပြီလားကြောက်ကမှာပဲရှိနေသေးသလားသိစိတ်သိနိုင်ပါလေ
ဟုတ်ကဲ့ကုသမှုအပိုင်းအောင
်အဓိကတော့ဒီကြောက်ကကင်ဆာမှာအခုကုသတဲ့နည်းအများကြီးရှိပါတယ်အဲ့ဒီထဲမှာမှခွဲစိတ်ကုသတဲ့နည်းတော့အထူးရောက်ဆုံးအကောင်းဆုံးပါပဲဒါကလည်းယောဂါကိုစောစောသိတဲ့လူနာတွေဆိုရင်ကျွန်တော်တို့ထုတ်နိုင်တဲ့နေထားရှိတယ်ဆိုလို့ရှိရင်အကောင်းဆုံးပါပဲဒါပေမဲ့တချို့သောလူနာတွေမှာသူတို့ကအဆင့်အရန်ကိုလွန်ပြီးတော့မှရောက်လာတဲ့လူနာတွေကြတော့ဒီခွဲစိတ်ကုသဖို့ကမဖြစ်နိုင်တော့ဘူးအဲ့လိုလူနာတွေမှာလည်းဒီကီမိုသီရပီအင်မျူနိုသီရပီတို့ခေါ်တဲ့ဒီဆေးသွင်းပြီးတော့ကုသတဲ့နည်းတွေနောက်တစ်ခုကတော့ဒီတိုက်ရောင်ကြီး
ແນ່ກູ້ແດ່ນີ້ບໍ່ໂອເຄເຊື່ອຢູ່ອ້າຍຈິມາເດຊາ
ສັດລະປີໍຕາຍຍິນຕະດິນຫຼွာອະສີຊິນກູທົ່ງເລມາບາແນ່ເສດຕະດິນດောက်ຕີສຸຊີ້ຕິນປາຫນີແດຕະບັດອຶດອະສີຊິນກູນ້າສິນຍາລະມາບາຊິ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်လက်နက်ကိုင်အဖွဲ့ခန့်အင်းနဲ့မြန်မာအစိုးရစစ်တပ်တို့ကြားကချင်ပြည်နယ်ဖက်ကန်ဒေသအတွင်းမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်မြန်မာတပ်မတော်ကနေကချင်ပြည်နယ်အတွင်းကိုစစ်အင်အားအလုံးရင်ဖြစ်တင်းနေတယ်ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်မဲဆွယ်စည်းရုံးရေးခီးစဉ်အပေါ်အမြင်ဘလို့ရှိကြပါကလေးဆိုတဲ့အကြောင်းတွေကိုကြားသိရမှာပါရှင
်ကျွန်မကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်လက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာအစိုးရစစ်တပ်တို့အကြားကချင်ပြည်နယ်ဖက်ကန့်ဒေသအတွင်းအခုလ9ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်ဖက်ကန့်မြို့နယ်နဲ့ဆယ်မိုင်လောက်သာဝေးတဲ့အောင်လတ်နဲ့ဂျာရာယန်ကျေးရွာအနီးတစ်ဝိုက်မှာအစိုးရတပ်နဲ့ KIA တပ်ရင်း6တို့အကြားတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးတနက်တန်တွေလက်နက်ကြီးတန်တွေကြားနေရတယ်လို့လုံခင်းဒေသကဦးတန်ကွန်းကပြောပါတယ်တိုက်ပွဲဖြစ်ပွားနေတဲ့အောင်လတ်ကျေးရွာနဲ့ဂျာရာယန်ကျေးရွာအပြင်အနိနာပဝင်းကျင်ကျေးရွာအသီးသီးကဒေသခံတွေဟာဖက်ကတ်မျိုးနဲ့လုံခင်းဒေသဘက်ကိုထွက်ပြေးတိမ်းရှောင်လာကြတယ်လို့ဦးတန်ကွန်းကဆက်ပြောပါတယ်။တစ်ဖက်မှာလည်းအော်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့အစိုးရတို့ဟာ NCA အပြစ်ခတ်ရက်စေးစာချုပ်လက်မှတ်ရေးထိုးဖို့လည်းရှိနေပါတယ်
။ကချင်ပြည်နယ်ဘက်မှာအစိုးရစစ်တပ်ဘက်ကနေကုန်းလန်းရေလန်းနဲ့အစင်အားတွေလုံရင်ဖြစ်သိနေတာကြောင့်စစ်ရေးတင်းမာမဲ့အခြေအနေကိုဒေသခံတွေအနေနဲ့စိုးရိမ်နေကြရပါတယ်။အစိုးရစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ကြားစစ်ရေးတင်းမာနေဆဲဖြစ်တဲ့မန်စီမြို့ပတ်ဝန်းကျင်မှာလည်းအစိုးရစစ်တပ်ဘက်ကနေလက်နက်ကြီးတွေပါဝင်စစ်မျိုးတွေကန်လေးစည်းနဲ့တဲပို့ထားတာတွေ့ရတယ်လို့လည်း KIA ဘက်ကပြောပါတယ်။တနင်္ဂနွေလို့ပြစ်ကတ်ရက်စရေးစာချုပ် NCA လက်မှတ်ရေးထိုးရေးမှာ KIA ကပါဝင်တိုင်းဒေသလက်နက်ကိုင်ဆိုင်ဖွဲ့ကအစင်သိမဖြစ်သေးဘူးဆိုတဲ့ရလဒ်တွေထွက်ပေါ်လာတဲ့နောက်ပိုင်းမှာအခုလိုစစ်အင်အားဖြစ်သိမ်းလာခဲ့တယ်လို့ KIA ဘက်ကပြောပါတယ်မြန်မာအစိုးရ UPWC အဖွဲ့ဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့လက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုထိုးစစ်ဆင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပေမဲ့လည်းကချင်လွတ်လပ်ရေးအဖွဲ့ KIU မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA DNL ကတောင်းပလောင်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်
တမရောကကွယ်ရေးဦးစီးချုပ်ဝကြုံမူချင်းမင်းအောင်လိုင်းရဲ့ကရင်ပြည်နယ်ခရီးစဉ်အတွင်းဖာပုံမြို့ကိုရောက်ရှိရာမှာလက်ရှိရရှိထားတဲ့ငင်းချမ်းရေးခိုင်မာမှုကိုအခြေခံပြီးကရင်တပြည်နယ်လုံးဖွံ့ဖြိုးဖို့အရေးတမရောအနေနဲ့လှုပ်ဆောင်သွားရမှာဖြစ်တယ်လို့မကြာခင်မှာ NCA လက်မှတ်ရေးထိုးတော့မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်တမရော်ကကွယ်ရေးဦးစီးချုပ်အနေနဲ့အော်တိုဘာလ6ရက်နေ့ကကရင်ပြည်နယ်ဖာပုံမြို့ကိုရောက်ရှိခဲ့ပြီးရာသီဥတုအခြေအနေကြောင့်ဖအံမြို့ခရီးစဉ်ကိုဖျက်သိမ်းခဲ့ရတယ်လို့ကရင်ပြည်နယ်ဦးစီးအရာရှိတက်မြတ်ဦးကပြောပါတယ်ကရင်ပြည်နယ်ဖအံမြို့မှာရှိတဲ့တက္ကသိုလ်နဲ့အခြေခံပညာကျောင်းများအတွက်ကကွယ်ရေးဦးစီးချုပ်ကနေကွန်ပျူတာတွေလူတန်းဖို့အစီအစဉ်အခမ်းအနားကိုလည်းပြန်လည်ရုပ်သိမ်းလိုက်ရပါတယ်
လမ်းမဲ့ယူကပွဲမှာမဲအောင်နိုင်ရေးအတွက်ရခိုင်မျိုးရပါတီဥက္ကဋ္ဌဒေါက်တာအေးမောင်ဟာရခိုင်ပြည်နယ်တပတ်မဲဆွယ်စီယုံဟောပြောရေးခီးစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ် Autobala Zangani, Lakonti, Sitwe Mew, Wingaba, Wingani Sabi, Bunajo, Miau, Membia, Chapunet, Yambia Munetigo, Toyasu Yi Sendama Chipare. You can't build up by the AMBA. You can't be Nesotogo, a Piwa Chokan Nanjina, you can't Kanyamago, a Piwa Pantina Yidwe, Aunan Yikomdigo, Poisy Losong Navy, you got Wema Aunan Chimia Melu, Sitwe Mew, Hobby of Wema, by the Ogata, Doctor Imang, a Piosu Babare. The Chapati Gonsong repeated Uita Aung, Uu Lasone, Ukanji Zuru Ale.
ဒေတာတွေခွဲပြီးစီယုံဟောပြောရေးတွေလှုပ်ဆောင်နေကြပါတယ်။မွန်ပြည်နယ်ဘီးလင်းမြို့နယ်ဘော်နော်ကီကျေးရွာအုပ်စုမှာမင်းစင်းကောက်ခံခြင်းမရှိသေးတဲ့အတွက်လာမယ့်အထွေထွေရွေးကောက်ပွဲမှာမင်းပေးခွင့်မသေးချသေးဘူးလို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲယုံတာဝန်ရှိသူတွေကပြောပါတယ်။ဘော်နော်ကီကျေးရွာအုပ်စုအတွင်းမှာကျေးရွာ900ရှိပြီးကရင်အမျိုးသားအစည်းအရုံးခေညူထိန်းချုပ်နေမြေအ ဲမူတီတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးရွေးကောက်ပွဲအရာရှိဟင်းလင်းထက်ကဆိုပါတယ်အလားတူကရင်ပြည်နယ်တိုင်အင်းစိတ်ကြီးမြို့နယ်အတွင်းကျေးရွာအုပ်စု40ကျော်ရွာပေါင်း200ကျော်မေးပေးခွင့်ဆုံးရှုံးနေပါတယ်ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NLD ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာအခုလပထမအပတ်မှာကချင်ပြည်နယ်မြစ်ကြီးနားမြို့ဝိုင်းမော်မြို့အပါအဝင်ဗမော်မိုးညင်းမိုးမောက်စတဲ့ဒေသတွေမှာပါတီစည်းရုံးရေးအနေနဲ့ဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးဟောပြောပွဲတွေပြုလုပ်ခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်အပေါ်ကချင်လူမှုအဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေကဘလို့အမြင်ရှိနေပါသလဲဆိုတာကိုအမည်ကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်။
ဒီစီမံကိန်းတွေကဒီလိုသဘောတူညီချက်တွေနဲ့လုပ်ထားတာဖြစ်တယ်။ကျမတို့လည်းအတူပြည်သူနဲ့တကွအတူအဖြေရှားလို့
ဟုတ်ကဲ့ဒါကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကကချင်ပြည်နယ်ခီးစဉ်တွင်မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးပြောဆိုသွားတာပါဒေါ်အောင်ဆန်းစုကြည်ရဲ့စီယုံရီခီးစဉ်မှာဟောပြောမှုနဲ့ပတ်သက်လို့ကချင်ပြည်နယ်လူထုအခြေပြုအရက်ဖက်လူမှုဖွဲ့စည်းတစ်ခုဖြစ်တဲ့ဒေါ်ကျန်တာနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အစီအစဉ်ညှိနှိုင်းရေးမှူးဒေါ်နန်းပူကခုလိုပြောပါတယ်ချင
်းရီမျိုးပဲဆုရှင်တူဖြစ်တဲ့အနေစုကိုကချင်အရေးမှာဝင်ရောက်ပြောဆိုတာတော့ညီငယ်ဖြစ်စင်မှာ peace process မှာပါဝင်ပြီးတော့ပြောဆိုတာတော့ကိုကျွန်တော်တို့ညွှန်လင့်ပါတယ်လို့
ဒေါ်အောင်ဆန်းစုကြည်ရဲ့ဥဆောင်မှုနဲ့မြန်မာနိုင်ငံပြုပြင်ပြောင်းလဲနိုင်ရေးကိုညွှန်လင့်ကြောင်းဒွဲကျင်တာနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းဖွဲ့ရဲ့အစီအစဉ်ညှိနှိုင်းရေးမှူးဒေါ်နန်ဘူးကခုလိုဆက်ပြောပါတယ
်မြို့မီချန်ပီယံတယောက်အနေနဲ့မြင်တဲ့အတွက်ကြောင့်မလို့လွတ်တော်ထဲမှာဆက်လက်ပြီးတော့ဝင်ပြီးတော့တစ်ချိန်တည်းမှာပဲအစိုးရဖြစ်နေအနိုင်ရဖို့ရန်အတွက်လည်းညွှန်လင့်ပါတယ်လို့အဲ့ဒီအခါမှာတကယ်ပဲမြန်မာနိုင်ငံကိုပြုပြင်ပြောင်းလဲရေးကိုထူပြီးတော့ဥဆောင်နိုင်မယ်လို့ကျွန်တော်ညွှန်လင့်နေပေါ့နော
်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့ဥက္ကဋ္ဌဥက္ကဋ္ဌနိုင်နေနဲ့ကတော့ပါတီကြီးတွေအနေနဲ့နိုင်ငံနှံ့ပြားမှာပါဝင်ရှင်ပြိုင်နေပေမဲ့တိုင်းဒါဒေသမှာတော့တိုင်းဒါပါတီတွေကဦးစားပေးသင့်တယ်လို့ပြောပါတယ
်ဒီနေ့ကျွန်တော်တို့တိုင်းဒါစီလုံးညီညွတ်ရေးနောက်ပြီးတော့ဒေသအလုံးဖွံ့ဖြိုးတိုးတက်ရေးဆိုတဲ့နေရာမှာအမှန်တကယ်သူ့ဒေသမှာနေထိုင်တဲ့တိုင်းဒါတွေသူ့ဒေသနဲ့သူ့ရင်းတိုင်းဒါတွေဖွံ့ဖြိုးအောင်တိုးတက်အောင်လုပ်မယ်ဆိုတဲ့ပါတီတွေကိုလည်းဒါကတော့ဦးစားပေးသင့်တယ်စဉ်းစားပေးသင့်တယ်လို့တော့အဲ့လိုတော့တုံ့ပြန်ပါတယ
်ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာမနန်သူကြာကလည်းဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးကချင်ပြည်နယ်အတွင်းကဒေသခံတိုင်းဒါပါတီတွေနဲ့ဒဟဇာသဖြစ်စီရှင်ပြီးဒေသခံပါတီတွေကိုဥပိ္ပခါပြုပြီးပြည်သူတွေကိုစီယုံရေးလှုပ်ဆောင်သွားတာမျိုးမဖြစ်သင့်ပဲကချင်ပြည်နယ်ရေးကချင်လူထုရေးကိုအတူတကွပူးပေါင်းဆောင်ရွက်သင့်တယ်လို့ပြောဆိုခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်တွင်မြစ်ဆုံစီမံကိန်းကိစ္စဒေသတွင်းမူရေးစေဝါပြဿနာဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်ပြည်တွင်းငင်းချမ်းရေးရေးကြီးကြောင်းကိစ္စရပ်တွေကိုရှင်းလင်းပြောဆိုစီယုံသွားခဲ့ပါတယ်။
ဆက်ပြီးတော့မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တို့အကြားမကြခင်တနင်္ဂနွေလို့အပြစ်ခတ်ရက်ဖို့ NCA သဘောတူစာချုပ်လက်မှတ်ရေးထိုးတော့မှာဖြစ်ပေမဲ့ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေတိုးပြီးတော့ဖြစ်ပွားလာနေပါတယ်။ NCA လက်မှတ်ထိုးဖို့ငင်းဆန်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့အပေါ်မြန်မာအစိုးရတပ်မတော်ကနေထိုးစစ်ဆင်နေမှုအခြေအနေတွေကိုတော့စိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
NCA လက်မှတ်ရေးထိုးဖို့အစဉ်တည်းမဖြစ်သေးကြောင်းအကြောင်းပြန်ထားတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ဌာနချုပ်တောင်ဘက်ခုနှစ်မိုင်ကျော်အကွာမှာရှိတဲ့ Non Kid Nabi တပ်စခန်းကိုအစိုးရတပ်မတော်ကနေအင်အားတုံးတိုက်ခိုက်ခဲ့တာပါ SSPB SSA ပြောခွင့်ရဒုတိယပုံမှုကြီးစားလာက NCA လက်မှတ်ရေးထိုးဖို့ညှင်းဆန်ထားလို့မြန်မာစစ်တပ်ကနေတိုက်ခိုက်လာတယ်ဆိုပြီးပြောပါတယ်
တော့ပြန်ယူထားတဲ့တပ်စခန်းကိုလာတိုက်တဲ့အနေထားဖြစ်နေတယ်လို့
တော်တော့သုံးသရတာကတော့ကျွန်တော်အဲ့ဒီ MC ကလည်းမရေးထိုးပွဲပေါ့နော်အဲ့ဒီကမိကလာရင်ကျွန်တော်တို့ပေါ်ထိုးစစ်နော်အဲ့ဒီစီမံရေးအဲ့ဒီအင်အားတွေဖြည့်လာတယ်တော့ဆုံးကျွန်တော်တို့လက်မှတ်မထိုးဖြစ်တော့ချိန်ပါအဲ့လိုဝင်ရောက်ဖြစ်ခတ်တဲ့ကျွန်တော်တို့အပြီးဖားရတယ်မှာ
ကာလာတန်ကြာတိုက်ပွဲညင်တက်နေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကိုအောက်တိုဘာလ6ရက်နေ့ကမြန်မာစစ်တပ်ကနေစတင်တိုက်ခိုက်လာခဲ့တာပါရှမ်းပြည်တပ်မတော် SSPP SSA NCA လက်မှတ်ရေးထိုးဖို့အစဉ်တင်ဖြစ်မနေပေမဲ့ပြည်နယ်အဆင့်ပြည်ထောင်စုအဆင့်ပြစ်ခတ်ရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အတွက်စတင်ပြစ်ခတ်တဲ့ဘက်ဟာသဘောတူညီမှုကိုချိုးဖောက်တယ်လို့ငြင်းချမ်းရင်လုပ်ငန်းပန့်ပိုးပေးနေတဲ့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ်
ဒီလို SSPP ရစတဲ့တဲ့ဆိုရင် SSPP ကပြစ်ခတ်ရခြင်းကြီးစာချုပ်နော်အပြင်းအထန်ဒီကောင်စုစီကိုချိုးဖောက်တာလို့ယူမှတ်ရမှာပေါ့ဒီလိုအစိုးရဘက်ကစတဲ့တဲ့ဆိုလို့ရှိရင်အစိုးရဘက်ကနေကမှပြစ်ခတ်ရခြင်းကြီးစာချုပ်ကိုချိုးဖောက်တယ်လို့ဆိုရမှာပေါ့
စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့အစိုးရတပ်မတော်ဘက်ကနေတဘောထားပြောင်းလဲမှရမယ်လို့ရှန်တိုင်းတမ်းမြတ်ဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဇိုင်းလက်ကပြောပါတယ်
နိုင်ငံရေးကိုစီးရင်းနဲ့ဖြည့်ဆင်းတယ်လို့ဖြစ်တဲ့ကြောင့်မို့လို့မှန်ကန်တဲ့ဖြည့်ဆင်းမှုမဟုတ်ဘူး။ငြိမ်းချမ်းရေးဆိုတာအပြင်အထမလုပ်ယူလို့မရဘူး။တိုင်းသားပြည်သူလူအလုံးပြောင်းမှန်းနဲ့ငြိမ်းချမ်းရေးရရှိဖို့ဆိုလို့ရှိရင်တပ်မတော်ဘက်ကသူ့ရဲ့သဘောထားကိုပြောင်းပြီးတော့မှလက်ရှိတင်သုံးနေတဲ့လမ်းစဉ်တွေကိုပြန်လည်သုံးသပ်တဲ့လို့ပဲပြောကြလိုပါတယ်။
စက်တင်ဘာလကုန်ပိုင်းမှာကျင်းပခဲ့တဲ့တိုင်းရင်းသားထိပ်တိစည်းဝေးကနေရှမ်းပြည်တပ်မတော် SSPP SSC အပါအဝင်လက်နက်ကင်ဖွဲ့စေဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်ရက်စရေးစာချုပ် NCA ကိုအားလုံးပါဝင်မှလက်မှတ်ရေးထိုးမယ်လို့ဆုံးဖြတ်ထားပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကနေထိုးစစ်ဆင်တိုက်ခိုက်လာတာလည်းဖြစ်ပါတယ်
ခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ကချင်လက်နက်ကန်အဖွဲ့ KIA နဲ့မြန်မာအစိုးရစစ်တပ်တို့အကြားကချင်ပြည်နယ်ဖက်ကန်တီတာအတွင်းမှာဒီလပထမအပတ်ကစပြီးတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့မြန်မာတပ်မတော်ဘက်ကလည်းစစ်အင်အားတွေအလုံးကြီးနဲ့ဖြစ်တင်းနေပါတယ်။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်းဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းရင်သတင်းလွှာအစီအစဉ်ပါရှင်ဒီကနေ့ည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာတုဒ္ဒဆောင်လေးအမေရိကန်တခွင်စရတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါရှင်စောင့်မျှော်နားဆင်ကြပါနော
်အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘာတဝန်းနိုင်ငံတော်တော်များများမှာစိတ်အနှောက်ရှက်ဖြစ်စရာလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်တဲ့အကြောင်းလက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှအမေရိကန်သံမတ်ကြီးကစ်ဟာပါကပြောကြားသွားပါတယ်။တောင်ဆူဒန်ခေါင်းဆောင်တွေအနေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလိုက်နာကြဖို့နဲ့နှစ်ဖက်စလုံးကရန်လိုတဲ့လုပ်ရက်တွေကိုရှောင်ကျဉ်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်။လူမှုအတိုင်းအဝိုင်းတွေလူသားချင်းစာနာမှုလုပ်ငန်းတွေကိုလုတ်ကင်နေသူတွေနဲ့သတင်းသမားတွေကိုရည်ရွယ်ပြီးချိမ့်ချောက်တာတွေအကြမ်းဖက်တာတွေကိုလည်းအမေရိကန်ကပြစ်တင်ရှုံချထားပါတယ်။ဒါအပြင်တရုတ်နိုင်ငံမှာ2015ခုနှစ်ဇူလိုင်လကစလို့ရှေ့နေတွေတက်ကြွလှုပ်ရှားသူတွေ300လောက်ထိမ့်သိမ်းခံခဲ့ရတဲ့အကြောင်းသံမတ်ကြီးဟာပါကပြောကြားခဲ့သလိုဖမ်းဆီးခံထားရစေလူပေါင်း20ကျော်ကိုလည်းချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။စီးပွားရေးပညာရှင်အီလ်ဟန်တိုတီအပါအဝင်ဝီဂါရဲ့ငိမ့်ချမ်းစွာလှုပ်ရှားသူတွေဇန်ကိုင်နဲ့ပူစီချမ်းတို့လိုပြည်သူအခွင့်အရေးကြိုးပမ်းနေတဲ့ရှေ့နေတွေခေါင်းရုပ်နဲ့ရှုပ်ချမ်းတို့လိုသတင်းသမားတွေနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဘိုတို့ကိုလည်းပြန်လွှတ်ဖို့တောင်းဆိုခဲ့ပါတယ်တိဘက်နဲ့ရှင်ချမ်းဒေသတွေမှာဘာသာရေးပေါ်မလိုအပ်ဘဲကန့်သတ်ထားတာတွေကိုရပ်တန့်ဖို့ဇီချမ်းဒေသမှာခရီးယံဖျားရှိခိုးကြောင်းတွေနဲ့လဝါကတိုင်တွေကိုဖျက်ဆီးဖျက်ရှားနေတာတွေကိုလည်းဆုံးသတ်ဖို့တန်မတ်ကြီးကတိုက်တွန်းသွားခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံမှာဒီဇင်ဘာလ6ရက်နေ့ကျရင်ကျင်းပမယ်လွတ်တော်ရွေးကောက်ပွဲတွေမှာအတိုက်ခံနိုင်ငံရေးသမားတော်တော်များများပါဝင်ခွင့်မရအောင်တားမြစ်ထားပြီးအတိုက်ခံနိုင်ငံရေးခေါင်းဆောင်လီယိုပိုတိုလိုပက်စ်ကိုလည်းအရေးယူခဲ့တာလို့တရားဝင်အတိုက်ခံနိုင်ငံရေးအင်အားစုတွေကိုရာဇဝတ်ကြောင်းအရအရေးယူဖို့မကြသေးခင်ကကြိုးပမ်းမှုတွေအပေါ်မှာလည်းအမေရိကန်ပြည်ထောင်စုကအလွန်အမင်းစိုးရိမ်နေပါတယ်။ကျူးဘားနိုင်ငံကကုလသမဂ္ဂအထူးကိုယ်စားလှယ်တွေကိုတရားဝင်အလဲအပတ်ဖိတ်ခေါ်ထားတဲ့ကိစ္စနဲ့ပတ်သက်လို့အကောင်းဆုံးဖြစ်အောင်ဆောင်ရွက်ဖို့နဲ့ခရီးစဉ်အတွက်အချိန်စရာဆွဲဖို့လည်းအမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်။
ငင်းချန်းစွာလှုပ်ရှားနေကြတဲ့တက်ကြွသူတွေကိုဥပဒေမဲ့ဖမ်းဆီးတာခိတ္တထိမ့်သိမ်းထားတာတွေလိုလောက်ရတွေအပေါ်မှာလည်းအမေရိကန်ကစိုးရိမ်နေပါတယ်။တက်ကမနစ္စတန်နဲ့ဥစ်ဘာကစ္စတန်တို့မှလည်းပြည်ရင်းပြည်ပကသတင်းသမားတွေလူခွင့်ရေးလှုပ်ရှားသူတွေကိုလွတ်လွတ်လပ်လပ်လှုပ်ရှားခွင့်ပြုဖို့နဲ့အရေးယူမှာကိုကြောက်နေစရာမလိုအောင်လှုပ်ဖို့လည်းလိုအပ်နေပါတယ်။ဤချင်းနိုင်ငံမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငင်းချန်းစွာစုဝေးခွင့်နဲ့အသင်းအဖွဲ့ဖွဲ့စည်းခွင့်တွေကိုချိုးဖောက်မှုတွေပုံများလာနေပြီးနိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်မှုတွေနဲ့တရားမျှတတဲ့တရားခွင်တွေဖြစ်အောင်ဆောင်ထင်းရမယ့်ကိစ္စတွေမှာအားနည်းနေတာတွေကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်နေတာပါရုရှားနိုင်ငံမှာတော့အတိုက်ခံတွေကိုဖိနှိပ်လွတ်လပ်တဲ့မီဒီယာတွေကိုကန့်သတ်လူမှုအတိုင်းဝိုင်းတွေကိုလည်းချိန်ချောင်နေပါတယ်ယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကိုရုရှားကတိမ့်ပိုက်ခဲ့ပြီးတဲ့နောက်အတိုက်ခံတွေလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့ခရိုင်းမီးယားဒေသကတာတာစ်လူမျိုးတွေအပါအဝင်လူနည်းစုတွေပေါ်အပြစ်ပေးအရေးယူမှုတွေလည်းပေါ်ပေါက်လာခဲ့ပါတယ်။အီရန်နိုင်ငံမှာလည်းသတင်းသမားတွေနဲ့လူခွင့်ရေးကိုကာကွယ်စောင့်ရှောက်ဖို့ကြိုးပမ်းသူတွေကိုနှိမ်နှင်းမှုတွေဆက်လက်ပေါ်ပေါက်နေပြီးနိုင်ငံတကာမှာလိုက်နာရမယ့်အပြုအမူတွေနဲ့ဆန့်ကျင်ပြီးတော့ကွပ်မျက်မှုတွေရှိနေတာကိုလည်းတန်မတ်ကြီးဟပါကထောက်ပြခဲ့ပါတယ်။အစိုးရဟာတိုင်းရင်းသားတွေနဲ့ကိုးကွယ်ရာဘာသာမတူတဲ့လူနည်းစုတွေနိုင်ငံရေးသဘောထားအမြင်ကွဲလွဲသူတွေကိုပြစ်မှတ်ထားတဲ့လောက်ရက်တွေလည်းရှိနေစေဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာတွေရင်ဆိုင်နေရစေအခြေအနေတွေနဲ့ပတ်သက်လို့လည်းအမေရိကန်ကဆက်လက်ပြီးစိုးရိမ်ပူပန်နေစေဖြစ်ပါတယ်။ကိုယ်မျှော်မှန်းချက်တွေကိုယ်တိုင်ဖန်တီးပြီးရလာမဲ့လူကုန်တိုက်ခါကိုးကွယ်ယုံကြည်မှုနဲ့အတူပါလာတဲ့စိတ်သက်သာရာရမှုအစိုးရကလူမှုအကျိုးကိုတည်ပိုးတဲ့အတွက်ရလာတဲ့တရားမျှတမှုတွေကိုရရှိခံစားနိုင်မဲ့လွတ်လပ်ခွင့်မျိုးကိုလူတွေအနေနဲ့ဘယ်နေရာမှာပဲရှိနေနေမျှော်လင့်နေတတ်ကြပါတယ်လို့သမ္မတဘရက်အိုဘားမားကလည်းပြောကြားထားတာဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။တောက်ကြနေနေနဲ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိထုတ်လွှင့်နေပါရရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။မနန္ဒာချန်ကပြောပြမှာပါရှင်။
ကစပီယံပင်လယ်တွင်စစ်သည်မော်တွေကနေပြစ်လွတ်ခဲ့တဲ့ရုရှားခရုစ်ဒုံးကျည်လေးစင်းဟာဆီးရီးယားနိုင်ငံကပြစ်မှတ်တွေစီမရောက်ပဲအီရန်မှာပြတ်ကျသွားခဲ့တယ်လို့အမေရိကန်ရာရှိတဦးက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။ထိခိုက်ပျက်စီးမှုနဲ့ပတ်သက်လို့တော့မသိရသေးဘူးလို့လည်းပြောပါတယ်။ရုရှားနိုင်ငံဟာလေကြောင်းကဘုံကျဲတိုက်ခိုက်မှုတွေနဲ့အတူဆီးရီးယားမှာသူတို့ရဲ့လေကြောင်းစစ်ဆင်ရေးကိုဗုဒ္ဓဟူးနေ့ကစတင်အရှိန်မြင့်ခဲ့ပြီးဆီးရီးယားစစ်တပ်ရဲ့အဓိကမြေပြင်ထိုးစစ်ကိုစစ်ကူပေးတဲ့အနေနဲ့ပထမဦးဆုံးအကြိမ်ကက်စပီယံပင်လယ်ထဲကနေခရုစ်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာဖြစ်ပါတယ်။ရုရှားအရာရှိတွေကတော့ IS အဖွဲ့ပစ်မှတ်၁၁ခုကိုတင်မောတွေကနေခရုစ်ဒုံးကျည်26ဆင်းနဲ့ပစ်ခတ်ခဲ့ရမှာအရက်သားတွေထိခိုက်သေဆုံးမှုမရှိဘဲလူချင်းနဲ့ပစ်မှတ်တွေကိုဖျက်ဆီးပစ်နိုင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။Republican Party ကထိန်းချုပ်ထားတဲ့ American အောက်လွှတ်တော်ရဲ့သဘာပတိအဖြစ်ရွေးချယ်ခံဖို့အတွက်ရှင်ပြိုင်နေရမှာရှေ့ဆုံးကဦးဆောင်နေသူကကြားသာပရိနေမှာမျှော်လင့်မထားဘဲဝင်မပြိုင်တော့ဘူးလို့ပြောဆိုလိုက်တဲ့အတွက်ရွေးချယ်ရင်မှာဝေယုံသုံးကားဖြစ်သွားပါတယ်။ California ပြည်နယ်ရဲ့လွှတ်တော်အမတ် Kelvin McCarthy ဟာအောက်တိုဘာလကုန်မှာတာဝန်ကအနားယူတော့မယ်လွှတ်တော်သဘာပတိဟောင်း John Boehner ရဲ့နေရာကိုအစားထိုးဖို့အတွက်အမတ်နေရာ435နေရာရှိတဲ့အောက်လွှတ်တော်က Republican အမတ် 240ခုနှစ်ယောက်ထံကနေထောက်ခံမှုပေးဖို့တောင်းဆိုထားတာပါ။အောက်တိုဘာလ29ရက်နေ့မှာကျင်းပမယ်လွတ်တော်မဲခွဲဆုံးဖြတ်မှုမှာပါတီကနေရွေးချယ်ဖို့အတွက်ထောက်ခံမှုအလုံးလောက်ရရှိထားပြီးဖြစ်တယ်လို့မက်ကာသီကသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်။ဒေတာရင်းနေရာတော်တော်များများမှာမိခိုးတွေဖုံးလွှမ်းနေတဲ့အထိဖြစ်ပွားနေတဲ့တော်မီတွေကိုဝိုင်းဝန်းကူညီနှိမ့်သက်ပေးဖို့အတွက်အင်ဒိုနီးရှားအစိုးရကနိုင်ငံအများပြားထံကအကူအညီတောင်းခံထားတယ်လို့ပြောဆိုလိုက်ပါတယ်။
တရင်ချင်းချုပ်ကိုမနန္ဒချန်ကပြောပြသွားတာပါရှင်ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုရဲကောင်ပါအင်ဂျင်နီယာကတော့ဇီနက်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခေအစည်းအဝေးတွေကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါညနေခင်းအစည်းအဝေးကိုတော့ရွေးကောက်ပွဲအကျိုးအထူးအစည်းအဝေးဖြစ်တနာရီတိုးချက်ထုတ်လွှင့်နေပါတယ်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေ
Thank you.
This program has come to you from the Voice of America, Washington.